ဘုန်းကြီးတို့ယောဂီတော်စင်များကိုဘာသာရေးအခြေခံတရားတော်ဆိုပြီးတော့ဟောကြားခဲ့ပြီးစပြီးတော့အဲ့ဒီဘာသာရေးအခြေခံတရားတော်တွေမှာနံပါတ်1ဘုဒ္ဓဘုဒ္ဓဘာသာဘုဒ္ဓဘာသာဝင်ဆိုတာဘာကိုခေါ်တယ်လို့မနေ့ကအဲ့ဒီမိဂွန်းလေးကိုဘုန်းကြီးအဖြေလေးထုတ်ပြီးတော့ဟောကြားခဲ့ပြီးပြီနောက်နံပါတ်2ကဘာလဲဆိုတော့အဲ့ဒီဗုဒ္ဓဘာသာဝင်တယောက်ပြည့်စုံရမယ်အရေးချင်းအ ਨੇ ဆုံးဘယ်နှချက်ရှိတယ်လဲဆိုတာအဲ့ဒီမိကုံလေးကိုမနေ့ကဖြေချပေးနေတယ်အဲ့ဒီ3ချက်ထဲမှာနံပါတ်1ပြည့်စုံရမယ်အချက်ကပါတယ်လေတရဏဂုံတည်ရမယ်အဲ့ဒီတရဏဂုံဆိုတာဗုဒ္ဓဓမ္မသံဃာဆိုတဲ့၃ပါးအဲ့ဒီတိတရဏဆိုတာတိဆိုတာ၃တရဏဆိုတာအဲ့ဒီတရဏကုန်ဘုရားတရားသံဃာဆိုတဲ့အဲ့ဒီယရဏ၃ပါးကိုအမြဲမပြတ်အနေအားဖြင့်နှလုံးသွင်းနေဘုရားရှင်အားကိုးကွယ်ရာအားကိုးရာဟူ၍ယုံကြည်စိတ်ကပ်ဘုရားရှင်ဟောကြားထားတဲ့တရားတော်ကိုလည်းပဲအားကိုးရာဟူ၍ယုံကြည်စိတ်ကပ်တယ်ဘုရားရှင်ရဲ့တပည့်သားတန်ခါတော်ရှင်မြတ်တို့ကိုလည်းပဲအားကိုးရာဟူ၍ယုံကြည်စည်းကပ်အမြဲမပြတ်စည်းကပ်နှလုံးသွင်းနေတဲ့ပုဂ္ဂိုလ်ဟာဘာတည်နေတဲ့ပုဂ္ဂိုလ်လဲ။ဒီတရဏဂုံတည်တဲ့ပုဂ္ဂိုလ်နံပါတ်1တရဏဂုံတည်ရမယ်။နောက်နံပါတ်2ကပါမြဲရမယ်။ငါးပါးတီလာငါးပါးတီလာဆိုတော့ဘုန်းကြီးတို့မနေ့ကပြောခဲ့ပြီ။ငါးပါးတိလမြဲရမယ်ဆိုတဲ့နေရာမှာစာရိတ္တဝါရိတ္တဆိုတဲ့အထက်မှာဒါစာရိတ္တတိလဒီတော့ဗာတိပါတာသူ့အသက်ကိုတတ်ခြင်းမှရှောင်ကျဉ်ရမယ်အဋ္ဌိဏဒါနာသူ့ဥစ္စာကိုခိုးယူခြင်းမှပါလို့ရမယ်ရှောင်ကျဉ်ရမယ်ကာမိတုမိစ္ဆာစာရာအပိုင်ဆိုင်တဲ့ကာမဂုဏ်တို့မှကာမဂုဏ်တို့ကိုပြင်မာကျူးလွန်ခြင်းမှပါလို့ရမယ်ရှောင်ကျင်ရမယ်မုဒ္ဒဝါဒမဟုတ်မမှန်တဲ့စကားတွေပြောဆိုခြင်းမှမလုပ်ရမယ်သူရာမေရယမူးယင့်မေ့လျော့စေတတ်တဲ့အရက်သေးစားတို့ကိုတောက်စားသုံးဆွဲခြင်းမှမလုပ်ရမယ်ဒီ၅ပါးဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းလူပုဂ္ဂိုလ်တိုင်းလူပုဂ္ဂိုလ်တိုင်းပြည့်စုံရမလားမပြည့်စုံရဘူးလားပြည့်စုံရမယ်အဲ့တော့ဒီငါးပါးဟာအထူးဆောက်တည်နေရမယ့်တရားမဟုတ်ဘူးကရုဓမ္မအလင်းအမြတ်ပြုတ်ပြီးတော့ကိုဒီတရားတွေမိမိတို့စောင့်ထင်းနေရမှာပြည့်စုံနေရမှာဒီတော့ဗန္တိပါဒာမနေ့ကသူ့အသက်ကိုတတ်ခြင်းမှရှောင်ကျဉ်ရမယ်ဒီတော့တကယ်လို့သူ့အသက်ကိုတတ်ခြင်းမှမရှောင်ကျဉ်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်တတ္တဝါရဲ့အသက်ကိုအကျဉ်းနာတနာကင်းမဲ့ပြီးတော့တတ္တဝါရဲ့အသက်ကိုတတ်ဖြတ်နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်မှာမနေ့ကရနိုင်တဲ့သူ့ရဲ့မကောင်းဂျိုးလေးတွေကိုတာရကလေးတွေနဲ့ဘုန်းကြီးပြောခဲ့ပြီကောကံသူနကမုတ်ဆိုးခွေးမုတ်ဆိုးဟာခွေးတွေနဲ့အဲ့ဒီမှာဟိတရိစ္ဆန်တွေကိုတတ္တဝါတွေကိုလိုက်ပြီးတော့ခွေးနဲ့လိုက်ပြီးတော့တွန်းလိုက်နေတဲ့မုတ်ဆိုးအဲ့ဒီမုတ်ဆိုးဟာယဟန်တော်တစ်ပါးကိုတွေ့တော့ဥပိကရုံဖြစ်တဲ့ယဟန်ကိုတွေ့ရတာမင်္ဂလာရှိသလားမရှိဘူးလားသူစိတ်ထဲမှာမင်္ဂလာမရှိဘူးငါတော့အမင်္ဂလာကြီးနဲ့တွေ့ပြီဒီကနေ့တော့လက်ကောင်းမလားလက်ပိတ်မလားသူစိတ်ထဲမှာဒီကနေ့တော့လက်ပိတ်တော့မှာပဲလို့ထင်သွားသူကဘုရားအယူယူတဲ့ပုဂ္ဂိုလ်မှမဟုတ်ပဲမိစ္ဆာအယူပဲဒီတော့ဘုရားရဲ့တပည့်သားတန်ဃာတော်ကိုတွေ့ရတဲ့အခါကာလမှာသူ့အတွက်အတိတ်နမိတ်ကောင်းသလားမကောင်းဘူးလားဒီမကောင်းဘူးလို့ယူဆသွားယူဆသွားတဲ့အတိုင်းပဲသူတော်ထဲမှာတားကောင်လိုက်တဲ့အခါတားကောင်ရသလားမရဘူးမရတော့စိတ်ကြက်လက်ပြပြန်လာပြန်လာတဲ့အခါဒီယဟန်တော်နဲ့ပြန်တွေ့တော့သူစိတ်တည်ဘယ်လိုနေမလဲစိတ်ဆိုးပြီးဒေါသကြီးဖြစ်လာတယ်သူကြောင့်ငါဒီကနေ့တားကောင်မရဘူးမရတဲ့အတွက်နောက်တည့်ရက်တွေ့နေရရင်ခက်ဦးမယ်အဲ့တော့ခွေးနဲ့ရှူတိုက်တတ်မယ်ဆိုပြီးတော့ယဟန်တော်ကိုခွေးနဲ့ရှူတိုက်တတ်တကယ်တော့ခွင်းနဲ့ရှုတဲ့တတ်တာယဟန်တော်ကိုတတ်တာပဲတကယ်သိရတာကဘုရုသိရလဲသူပြုတဲ့ကံသူစီမပြန်ဘူးလားဒါ နောက်နောက်ဘဝထီအောင်တောင်စောင့်မနေဘူးဒီဘဝပဲမိမိပြုတဲ့မကောင်းတဲ့ကံမိမိကိုဒီမကောင်းချိုးပြန်ပြီးတော့မပေးဘူးလားဒါလေးသတိထားမယ်ကိုပြုတဲ့ကံဟာကိုယ်စီပြန်လာမှာပဲကိုမကောင်းတဲ့ကံတွေပြုတဲ့ပုဂ္ဂိုလ်ဟာဒီဘဝရင်ကိုလာမယ်မလာရင်နောက်နောက်ဘဝတွေမလာပေဘူးလားမိမိပြုထားတဲ့အဲ့ဒီအကုသိုလ်ကံတွေကတော့ဖြင့်အပယ်လေးပါလွတ်နိုင်ပါမလားဟောနောက်တာရကလေးတစ်ခုကိုဘုန်းကြီးပြောခဲ့သေးတယ်ပုတ္တိကတ္တတိတ္တမထေသူကငှက်မှုတ်ဆိုးဗာမှုတ်ဆိုးလေငှက်တွေကိုနေ့စဉ်ဖမ်းပြီးတော့ဘရင်ရဲ့ပွဲတော်စာဖြစ်နေဆက်သားရတယ်တကယ်လို့ပိုတဲ့ငှက်တွေကိုတခြားတခြားလိုအပ်တဲ့ပုဂ္ဂိုလ်တွေကိုရောင်းတယ်ရောင်းလို့မကုံရင်ဒီငှက်တွေကိုမသေးအောင်အတောင်ပံနေပါလုပ်ထားတယ်လိန်ချိုးထားတယ်တရဝါလေးမသွမ်းနိုင်အောင်ခြေတော့ကိုချိုးထားတယ်။အဲ့တော့ဘယ်မှလည်းမပြေးနိုင်တော့ဘူးဘယ်မှလည်းမပြန့်နိုင်တော့ဘူးသူတို့။အဲ့တော့အဲ့ဒီတရဝါလေးတွေဟာချမ်းသာသလားဆင်းရဲသလား။သူတို့ဆင်းရဲအောင်အမြင်နှိမ့်ဆက်ပြီးတော့ထားတယ်။အဲ့ဒီမထေ။မထေအလောင်းဖြစ်တဲ့ပုဂ္ဂိုလ်အဲ့ဒီငှက်မှုဆိုဟာတေးသွားတဲ့အခါကျတော့အပယ်ကိုလာရတယ်။အပင်ကနေလွတ်တယ်ငရဲ့အပင်ကနေလွတ်လာပြီဆိုတဲ့အခါကာလကြတော့လူဖြစ်လာတဲ့အခါကြတော့အနာရောဂါတွေများမလားနည်းမလားဒီလိုအနာရောဂါများနေတာဟာသူတစ်ပါးကိုနှိမ့်ဆက်လို့လားမနှိမ့်ဆက်လို့လားဒါသူတစ်ပါးကိုနှိမ့်ဆက်ခဲ့လို့လူတယောက်ရဲ့ဘဝကိုကြည့်မယ်ဆိုရင်ဒီပုဂ္ဂိုလ်ရဲ့ဘဝဟာအနာရောဂါတွေတိတ်ညာပြီးတော့မကြမ်းမာဘူးဆိုရင်အတိတ်ဘဝကသူတစ်ပါးကိုသူနှိမ့်ဆက်ခဲ့လို့ဒါလေးပဲအဲ့ဒါလေးပဲသတိထားကြည့်ပဲသူ့ရဲ့အတိတ်ကံကိုသူပြန်ပြီးတော့ကြည့်ဒီဘဝမှာလာပြီးတော့ထင်ရှားနေတာပဲအဲ့တော့ဘုဒ္ဓကတ္တမထေရဟိုမှာအနာရောဂါတွေဖြစ်အောင်နှိမ့်ဆက်ခဲ့တဲ့အတွက်ကြောင့်သူဒီမှာမြတ်စွာဘုရားရဲ့သာသနာမှာယဟန်ဖြစ်ပြီးတော့နောက်ဆုံးယဟန်နာဖြစ်မဲ့ဘဝမှာတောင်မှဘသူကမှအနာနာမကတ်ချင်တော့အောင်အိုင်းအမာလုံကြီးတွေအနာကြီးတွေမပေါက်ဘူးလားအနာကြီးတွေပေါက်လိုက်တာတခါလေဘယ်သူမှမကတ်ချင်တော့ဘူးအဲ့ဒီမှာဘလောက်တရာအနာကြီးတွေကကြီးတယ်လဲဆိုတီတီလုံးလောက်အုတ်ရှိတီလုံးလောက်တရာအနာကြီးတွေကြီးပြီးတော့အဲ့ဒီအနာကြီးတွေကပေါက်ကွဲပြီပုတ်တွေသွေးပုတ်တွေထွက်အဲ့ဒီပြီပုတ်သွေးပုတ်တွေအများကြီးတစ်ခုလုံးမှပေါက်နေတာဆိုတော့အဲ့ဒီမှာနန်းစော်နေတော့ပြည့်စုံတဲ့ပုံကိုယ်ကြီးအနာနာကတ်ချင်ပါအောင်မလားအဲ့လိုမကတ်ချင်လောက်အောင်ဒီလောက်အနာရောဂါတွေပြင်းပြင်းထန်ထန်ဖြစ်ရတာဘယ်သူပြုတ်ခဲ့တဲ့ကံလဲသူပြုတ်ခဲ့တဲ့ကံပဲဒါကြောင့်အဲ့ဒါလေးတွေတတိထားကိုကုလူဘဝကိုရနေပြီအတိတ်ကကောင်းတဲ့ကံတွေပြုတ်ခဲ့လို့မိမိလူဘဝရနေပြီလူဘဝရနေတဲ့အချိန်မှာမိမိတရဝါလေးတွေကိုမနှိမ့်ဆက်မိစေနဲ့မတတ်ဖြတ်မိစေနဲ့တကယ်လို့သူ့အသက်တတ်ခဲ့မယ်ဆိုရင်မိမိလည်းပဲအသက်ရှည်မလားအသက်တိုးမလားသူ့အသက်တိုးတယ်လို့ပဲကိုယ်လည်းအသက်တိုးတတ်တယ်ဒါကြောင့်မို့ဘုန်းကြီးတို့ကျေးဇူးရှင်ဘုန်းကြီးတို့ရွှေကျင်ဆရာတော်ဘုရားကြီးကပါဏာတိပတ်သုတ္တတကာတဲ့ချွတ်တက်အင်္ဂါမွဲပြာရုပ်တွင်အင်္ဂါခြေလက်တွေကိုချွတ်တက်တတ်တယ်တချို့များမွေးပွားလာတဲ့ကောအင်္ဂါခြေလက်စုံလားမစုံဘူးလားအဲ့ဒါသူတော်ဘာကိုသူနှိမ့်ဆက်ခဲ့လို့လားမနှိမ့်ဆက်ခဲ့လို့လားနှိမ့်ဆက်ခဲ့လို့ဟောလူဘဝရလာပြီလူရဲ့လို့ဖြစ်လာပြန်တော့လည်းပဲသူ့ရဲ့ရုပ်ရည်ဟာကြည်လင်သလားမကြည်လင်ဘူးလားเออไม่จีนเลยมูเด้ดาลีนี่กูดีมาเจตุษิญชวยจินเสียรอพระยี้กันมัดต้าโลล้วยกูอองซ้องปุ๊กกะลีดาลีสู้จีอ่ะเนาะปานาติปะปานาติปะตุเตตักกะตุเตตักกะชุฏะอิงกาตุเตอิงกามวยปยายุบตวินมวยปยายุบตวินอาอินโยยวินอาอินโยยวินเลียนจินเลวีပေးကိုကြောက်တတ်ပေးကိုကြောက်တတ်ဩသူတော်ဘာတွေကိုတက်ခဲတဲ့ပုဂ္ဂိုလ်ကကိုဘေးတွင်းมาကြတော့ကြောက်သလားမကြောက်ဘူးလားဟာကိုကိုတစ်ဖက်လူကတတ်တော့မယ်တစ်ဖက်လူကကို့ဘုံမှာမုံနေပြီကို့ဘုံမှာချောင်းမြောင်းနေတယ်ဆိုတဲကြောက်တာပဲသူတော်ဘာကိုတော့ကိုကရဲရဲဆက်ဆက်လုပ်ခဲ့တယ်ကို့လှည့်ကြတော့ပို့ပြီးကြောက်တတ်တယ်ဒါကြောင့်ပေးကိုကြောက်တတ်ပေးကိုကြောက်တတ်အတ္တခန္ဓာပဲလူပဲကြောက်နေနေသူတော်ဘာကိုတက်ခဲ့တဲ့ပုဂ္ဂိုလ်ဟာမိမိလည်းပဲပြန်ပြီးတော့အတ္တမခံရပေဘူးလားခံရမှာပဲအတ္တခံရအနာမြလျက်အနာမြလျက်ချွတ်တက်အင်္ဂါချွတ်တက်အင်္ဂါမွဲပြာရုပ်တွင်မွဲပြာရုပ်တွင်အာအင်ယိုယွင်းအာအင်ယိုယွင်းလျင်ချင်းလဲဝေလျင်ချင်းလဲဝေပေးကိုကြောက်တတ်ပေးကိုကြောက်တတ်အတ္တခံရအနာမြလျက်အနာမြလျက်ချွတ်တက်အင်္ဂါချွတ်တက်အင်္ဂါမွဲပြာရုပ်တွင်မွဲပြာရုပ်တွင်အာအင်ယိုယွင်းအာအင်ယိုယွင်းလျင်ချင်းလဲဝေလျင်ချင်းလဲဝေပေးကိုကြောက်တတ်ပေးကိုကြောက်တတ်အတ္တခံရအနာမြလျက်အနာမြလျက်ချွတ် ချွေရန်ပြည့်၍
ချွေရန်ပြ
ည့်၍သူတစ်ပါးကိုနှိမ့်ဆက်ခဲ့တဲ့ပုဂ္ဂိုလ်အနာရောဂါတွေလည်းများတယ်မိမိရဲ့အချွေရန်တွေကလည်းနောက်ဆုံးကျမိမိကိုခွာသွားကြတယ်ပုတိကတ္တမထေကြည်စားယဟန်တော်တွေတူနဲ့တူကိုညရန်ပြည့်နေပေမဲ့လို့လည်းပဲသူ့ရဲ့အနာရောဂါတွေကတိတ်ပြင်းပြင်းထန်ထန်ရွှန်ရှာဆက်ဆုပ်ပွဲဖြစ်လာတော့ဘေးကနေဘသူမှသူပြုစုမဲ့လို့မရှိဘူးခွာသွားမိမိတို့လည်းတချို့ပုဂ္ဂိုလ်တွေကြည်စားချမ်းသာကြွယ်ဝတဲ့ပစ္စည်းဥစ္စာတွေပေါများတယ်။ဒါပေမဲ့သူ့အနမ်းမှာဘယ်သူမှပြုစုမဲ့လို့မရှိဘူး။အချွေရံအများတာလား၊ရှားတာလား
။
ဟေးအချွေရံနေရှားပါတာဆိုတာကြည့်သူ့ရဲ့တိတ်ကံနေပဲ။ဒါကြောင့်အနာများလည်းရဲ့ချွေရံပြည့်၍အသက်တိုးလျာပြင်းများစွာသည်ရှောင်ကအပြန်အကျိုးဒီရှောင်ကအပြန်အကျိုးဒီဟေးအဲ့ဒီလိုအပြစ်တွေအသက်တိုးတဲ့အပြစ်တွေသူတော်ဘာတတ်တဲ့အပြစ်တွေအနာရောဂါတွေပေါများတဲ့အပြစ်တွေဒီအပြစ်တွေကန်းနေပြီးတော့လွတ်ချင်တယ်ဆိုရင်နဲ့သူတော်ဘာရဲ့အသက်ကိုတပ်ဖြတ်ခြင်းညှင်းဆဲနှိပ်စက်ခြင်းရှောင်လိုက်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဒီအပြစ်တွေကနေမလွတ်ပြီဘူးလားဗျာဟေးရှောင်ကျင်တဲ့ပုဂ္ဂိုလ်တွေချက်ကိုလည်းအင်္ဂါတွေပြည့်စုံတယ်လူပုံလူဟန်ချိုးချိုးအချိုးကျသာနာပြီးတော့ကြည့်ရှုစပွဲကောင်းတယ်ခွန်အားပလားနဲ့ပြည့်စုံတယ်ကိုလက်အင်္ဂါတွေလည်းအလုံးပြည့်စုံတယ်သတ္တိလည်းကောင်းတယ်ကြောင်းရုံထိမ့်လန့်ခြင်းလည်းမရှိဘူးအချွေရံလည်းများတယ်နောက်ပြီးတော့အများအချားပုဂ္ဂိုလ်ရဲ့အနှိမ့်ဆက်အသက်ပြတ်လည်းမခံရဘူးအသက်လည်းပဲရှည်တယ်တဲ့ဒီလိုအသက်ရှည်တဲ့အကျိုးတွေဟာသူတစ်ပါးကိုမတတ်ခဲ့လို့ဒီဘဝမှာအသက်တိုးတဲ့ပုဂ္ဂိုလ်တွေဟာသူတစ်ပါးတွေကိုတတ်ဖြတ်ခဲ့တဲ့အကျိုးမကောင်းကျိုးတွေနော်ဒါပဏ္ဏိပါဒနော်အဒိဏဒါနာဝေရမဏိသိက္ခာပရံသမာဓိယာမိသူတော်ဘာရဲ့ပစ္စည်းဥစ္စာတွေတနည်းအားဖြင့်မပိုင်ဆိုင်တဲ့ပစ္စည်းဥစ္စာတွေကိုခွန်ကြီးတို့မတရားယူခြင်းမှတနည်းအားဖြင့်ခိုးယူခြင်းမှရှောင်ကျင်ရမယ်ဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာတတ္တဝါရဲ့အသက်ကိုလည်းမတတ်ရဘူးသူတော်ဘာရဲ့ဥစ္စာကိုကိုယ်မပိုင်ဆိုင်တဲ့ဥစ္စာကိုခိုးရမလားမခိုးရဘူးလားအဲ့ဒါအသက်ထက်ဆုံးဘာလို့ရမှာလဲရှောင်ကျင်ရမှာတိတတ်တဲ့အရွယ်ကစပြီးတော့အသက်ထက်ဆုံးမိမိမပိုင်ဆိုင်တဲ့ပစ္စည်းဥစ္စာတွေခိုးယူခြင်းမှာရှောင်ကျင်ရမှာတကယ်လို့မိမိမရှောင်ကျင်လို့ရှိရင်အဲ့ဒီခိုးယူမိတဲ့ပုဂ္ဂိုလ်ဟာမင်းပြင့်မင်းတန်ရောမသိနိုင်ပေဘူးလားမင်းပြင့်မင်းတန်လည်းသိနိုင်တယ်သေသည်ချာမဲ့မှာအပင်ငရဲနဲ့မရောက်နိုင်ဘူးလားအပင်ငရဲကလွတ်လွတ်လူပြန်ဖြစ်လာပြီဆိုရင်လေအဲ့ဒီပုဂ္ဂိုလ်ဟာပစ္စည်းဥစ္စာချမ်းသာမှလားဆင်းရဲမှလားပစ္စည်းဥစ္စာလည်းချင်းဆင်းရဲမယ်မွဲမယ်မိမိအလိုရှိတဲ့ပစ္စည်းအလိုရှိတာတွေဘာမှမရတကယ်လို့ပစ္စည်းဥစ္စာလေးပြည့်စုံလာပြန်တော့လည်းပဲရေမီမင်းကိုသူမချိမနဲ့တဲ့သူစတဲ့ရန်သူမျိုး၅ပါးရဲ့အဖြစ်အစီမခံရပေဘူးလားဟေးအဖြစ်အစီတွေခံရတယ်ဒါကိုဘုန်းကြီးတို့ကျေးဇူးတော်ရှင်ရွှေချင်းဆရာတော်ဘုရားကြီးကနေပြီးတော့လေအဲ့ဒါလေးကိုလေဆောင်ပုတ်လင်္ကာလေးပေးခဲ့တယ်အဒိဏဒါခိုးမိပါမူတဲ့ဥစ္စာနေမွဲတဲ့ဥစ္စာလည်းနေမယ်ဥစ္စာနေတဲ့အတွက်ဒီပုဂ္ဂိုလ်ချမ်းသာမလားမွဲမလားအေးဥစ္စာနေမွဲဆင်းရဲငတ်ပြီတဲ့ဆင်းရဲပြီဆိုမှတော့ငတ်ပြီသူများတကအကောင်မွန်နေစားကိုယ်မှငေးကြည့်နေရတဲ့ဘဝငတ်ပြီအဲ့တော့ဆင်းရဲငတ်ပြီလူရှိမရကိုယ်လူရှိတဲ့ပစ္စည်းရမလားမရဘူးလားမရဘူးတဲ့ဟောရထားတဲ့ပစ္စည်းဥစ္စာတွေလည်းပျက်စီးတတ်တယ်။ဘာကြောင့်လဲကိုကသူတော်ဘာပစ္စည်းကိုမလုခဲ့လို့လဲခိုးယူခဲ့လို့မတရားယူခဲ့လို့ဟောပျက်စီးတယ်။တကယ်လို့ပစ္စည်းဥစ္စာတွေရှိနေပြန်ပြီဆိုရင်လေစောစောကပြောတဲ့အတိုင်းရေကြောင့်လည်းပျက်စီးတယ်၊မိကြောင့်လည်းပျက်စီးတယ်၊မင်းကြောင့်လည်းပျက်စီးတယ်။တခိုးတမြကြောင့်အမွေခံဆိုးကြောင့်ရောမပျက်စီးနိုင်ပေဘူးလားဗျာ။အေးအဲ့ဒီရံသမျိုး၅ပါးကြောင့်ပျက်စီးတတ်တယ်တကယ်လို့မိမိကအဲ့ဓာတွေကိုမိမိကမပြုတ်ဘဲနဲ့ရှောင်မယ်ဆိုရင်ကတော့ဖြင့်အဲ့ဒီကောင်းတဲ့အကျိုးရတဲ့အခါကွယ်လွန်တဲ့အခါတည်ဆုံးသွားတဲ့အခါသူတစ်ပါးရဲ့ပျက်စီးမခိုးယူတဲ့အခါမှာမခိုးယူတဲ့ပုံကများမှာတော့သုကတိဘုံဘဝမရောက်နိုင်ပေဘူးလားပျက်စီးဥစ္စာတွေလည်းမပေါ်များပေဘူးလားပျက်စီးဥစ္စာပေါ်များတော့ချမ်းသာမလားဆင်းရဲမလားချမ်းသာတဲ့ကစားစရာတောက်စရာတွေကရောကိုယ်လိုရှိတာကိုယ်မြတ်နိုးတာကိုယ်စားလိုတာတွေမစားရပေဘူးလားဝတ်စရာတွေကရောမပေါ်များပေဘူးလားတချို့ပြည့်စုံတယ်တချို့ပုဂ္ဂိုလ်တွေဝတ်စရာတွေပြည့်စုံလိုက်တာဝတ်လို့မကုန်နိုင် တချို့ဆင်းရဲတဲ့ပုဂ္ဂိုလ်ကြတော့တထေကတထေလဲစရာတောင်ရှိရလားဗျာဒီလိုအကျိုးပေးခြင်းကြွာချားတယ်ဆိုတာဘသူပြုခဲ့တဲ့ကံလဲမိမိတို့ပြုခဲ့တဲ့ကံကမိမိတို့စီပြန်လာတာပဲပုံများတယ်ဆိုတာကမိမိကလှုပ်ခဲ့တန်းခဲ့လို့အဝတ်ထည်တွေလှုပ်ခဲ့တန်းခဲ့တဲ့အတွက်ကြောင့်အဝတ်ထည်တွေပုံများတယ်စားပွဲတောက်ပွဲတွေလှုပ်ခဲ့တန်းခဲ့လို့စားပွဲတွေစားတယ်တောက်ပွဲတွေပုံများတယ်ဟောနောက်ပြီးတော့နေစရာထိုင်စရာအဆောက်အဦတွေလူခဲ့တန်းခဲ့လို့မိမိတို့နေစရာထိုင်စရာတွေကောင်းကောင်းမွန်မွန်နေရတယ်သုံးဆွဲရတယ်။ဒါမိမိပြုတ်ခဲ့တဲ့ကံပဲလေ။ဟဲမိမိကဒီမှာဒါနကောင်းမှုလည်းမပြုတ်သီလလည်းမဆောက်။စိုးစိုးကပြောတယ်ဝတ်စရာလည်းမလူစားစရာလည်းမလူနေစရာလည်းမလူသူတော်ဘာရဲ့ပစ္စည်းကိုမိမိကခိုးဝဲ့ပြီးတော့ယူနေတယ်မတရားယူပြီးသုံးဆွဲနေတယ်ဆိုရင်အဲ့ဒီချမ်းသာတဲ့အကျိုးရပါမလား။မရနိုင်ဘူး။ဒါကြောင့်မို့ဘုန်းကြီးတို့တကယ်လို့များဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များဟာဒီအဋ္ဌိဏဒါနဆိုတဲ့မပိုင်ဆိုင်တဲ့ပစ္စည်းဥစ္စာကိုခိုးယူခြင်းမှမတရားယူခြင်းမှမရှောင်ကျင်မဲနဲ့မိမိကသူတစ်ပါးရဲ့ပစ္စည်းကိုခိုးယူမယ်မတရားယူမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကောင်းကျိုးတွေလာမှာလားဆိုးကျိုးတွေလာမှာလားဒါလေးကိုတာရကလေးနဲ့ပြောရမယ်ဆိုရင်မြတ်စွာဘုရားလက်ထက်ကဘုရားရှင်ကိုရောင်မြတ်ကြီးတာဝတိပြည်စေတဝန်เจ้าမှာတည်င်းသုံးပြီးတော့နေစဉ်မှာအဲ့ဒီမှာအမျိုးသမီး၄ဦးဈေးတယ်တွေပေါ့။ဘာလုပ်ကြတဲ့ပုဂ္ဂိုလ်တွေလဲ။ဈေးအယောင်းဝယ်ပြုကြတဲ့ဈေးတယ်တွေ။အဲ့လိုဈေးအယောင်းဝယ်ပြုကြတဲ့အခါကျတော့မိမိတို့ချိန်ငွေတို့တင်းလဲတို့တခါတည်းခိုးကြ။အလေးချိန်ခိုးကြ။အလေးချိန်นี่ခိုးဝယ်ပြီးတော့မတရားသောနီးတရားသောနီးနဲ့သူတစ်ပါးရဲ့ပစ္စည်းတွေကိုရအောင်ယူကြတယ်။မတရားသောနီးနဲ့လည်းရအောင်ယူတယ်တရားသောနီးနဲ့လည်းရအောင်ယူတယ်ချိန်စင်းလဲတင်းစင်းလဲပေါ့လေအကုန်လုံးချိန်ဝင်လဲစင်းလဲပြီးတော့တခါနဲ့ချိန်ဝင်ကိုအမျိုးမျိုးလှုပ်ထားတယ်။အဲတင်းစင်းလဲဆိုတာကဘုန်းကြီးတို့တင်းတောင်းနဲ့ချိန်ပြီးရောင်းတဲ့အခါမှာလဲတင်းကိုတခါနဲ့မပြည့်အောင်လှုပ်ထားတယ်။အဲဒီလိုလှုပ်ပြီးတော့ရောင်းဝယ်ပေါက်ကားပြီးတော့ကြီးပွားချမ်းသာတယ်။အဲလိုသူတော်ဘာရဲ့ပစ္စည်းဥစ္စာတွေကိုအဲဒီလိုလှုပ်ယူရဲဆိုတာတရားတာလားမတရားတာလား။မတရား။ဟေးမတရားယူတာ။အဲလိုမတရားယူတဲ့အတွက်ကြောင့်သူတို့သေလွန်တဲ့အခါကလာကြတော့ဘာဖြစ်ကြလဲဆိုတော့အဲ့ဒီမှာပိတ္တာတွေသွားဖြစ်ကြတယ်မြူရိုးရဲ့ဘေးမှာပိတ္တာတွေသွားဖြစ်ပိတ္တာတွေသွားဖြစ်တဲ့အခါကလည်းကြတော့အိမ်မှာကြံရဲကြတယ်သူတို့ရဲ့ခင်မွန်းလင်းယောက်ျားနဲ့သားသမီးတွေသူတို့မတရားသောနည်းနဲ့ရှာပွေခဲ့တဲ့ပစ္စည်းဥစ္စာတွေသုံးညာဖြုံးညာသူတို့မှာတော့ဖြင့်ပိတ္တာဘဝရောက်နေတဲ့အခါကလည်းကြတော့စားစရာလည်းမရနေစရာဝတ်စရာလည်းမရဆိုတော့ချမ်းသာသလားဆင်းရဲသလားအဲ့ဒီမှာဆင်းဒီကခင်မွန်းလင်ယောက်ျားတွေကလည်းပဲသူတို့ဇနီးမယားတွေကွယ်လွန်သွားပြီဆိုတော့တားငယ်သမီးငယ်လေးတွေနဲ့အုပ်ချုပ်ကထင်းသိမ်းရတာခက်တော့ဟောနောင်မယားတွေယူကြအဲ့လိုယူကြတဲ့အခါကလည်းကြတော့ငါတို့မှတော့ဖြင့်မတရားသောနည်းနဲ့ကြီးပွားအောင်တို့တဲ့အောင်ရှာခင်းလိုက်ရတာသူတို့ကတော့ကြည်စမ်းမအောင်နောင်မယားတွေနဲ့ပြောလိုက်ကြပါလိုက်ကြငါတို့ရှာထားတဲ့ပစ္စည်းဥစ္စာတွေနဲ့စားတော့နေလိုက်ကြတာဆိုပြီးတော့အဲ့ဒီမှာညအချိန်ခါကာလမှာတခါလဲအော်ဟေးပြီးတော့ညင်းညူကြတဲ့အတန်တွေပေးကြတာဒါဘာကြောင့်လဲဆိုရင်သူတို့ဟာမတရားသောနည်းနဲ့သူတစ်ပါးရဲ့ပိုင်ဆိုင်တဲ့ပစ္စည်းဥစ္စာတွေကိုမတရားသောနည်းနဲ့ရအောင်ယူခဲ့တဲ့အတွေ့ခုတေတီချာမဲ့မှာချမ်းသာတဲ့ဘဝရောက်သလားဆင်းရဲတဲ့ဘဝရောက်နေသလားတကယ်ဆင်းရဲတဲ့ဘဝပိတ္တဘဝတွေပါရောက်နေတာအဲဒီကနေကျွတ်လွတ်သွားရင်လည်းပဲအပင်ငယ်ကြအောင်ပါပဲအဲဒီမှာဒါလေးကတာရကတကူနောက်တကဘုန်းကြီးတို့ရှေးကပေါ့အမျိုးသမီးလေးတယောက်ဟာရုပ်ဆင်းအိမ်ကအင်မတန်မှလှပတယ်တဲ့ရုပ်ဆင်းအိမ်ကလှပတဲ့အတွက်ကြောင့်သူကရုပ်ရည်နဲ့ပဲစီးပွားရှာရပြည့်တန်စာအဲဒီမှာပြည့်ရည်တန်စာဖြစ်နေရုပ်ရည်နဲ့စီးပွားရှာသူတို့လိုရှာပေါ်ရှာပဲပုံကိုယ်ကြီးအချင်းချင်းကဒီကလေးမလေးကအထူးအဖြစ်အများတဲ့ပို့ပြီးတော့တာရာကပါလေဆိုရင်ဆံပင်ဟဲ့ဆံပင်ရဲ့ကောင်းခြင်းနဲ့ပြည့်စုံနေဆံမင်းကြီးကရှိဆံမင်းသိလာအဲ့လိုဆံမင်းရဲ့ကောင်းခြင်းနဲ့ပြည့်စုံတဲ့အခါကလည်းကြတော့အချင်းချင်းမနာလိုစိတ်တွေဖြစ်မနာလိုစိတ်တွေဖြစ်ပြီးတော့ခေါင်းလျှော်ရည်တွေကိုဆံမင်းကျွတ်တဲ့ဆေးတွေထည့်လိုက်တယ်ခေါင်းလျှော်ရည်တွေကိုဗာဆေးတွေထည့်တယ်ဆံမင်းကျွတ်တဲ့ဆေးတွေထည့်လိုက်တော့တခါလေခေါင်းလျှော်ရဲ့အခါကလည်းကြတော့ဆံပင်တွေတခါလေအထွေးလိုက်ထွေးလိုက်ကျွတ်ကုန်အဲ့ဒီမှာဆံမင်းအင်မတန်မှလှပပြီးတော့ဆံမင်းလေးနဲ့သူ့ရဲ့ရုပ်ရည်ကပို့ပြီးတော့လိုက်ဖက်နေတဲ့ပုဂ္ဂိုလ်ဟာဆံမင်းနေမရှိတော့ဘူးကရုံးကြောင်ကြီးနဲ့ဖြစ်သွားတော့ကြည့်လို့များကောင်းမေးရလား အခုလည်းပဲဆံမင်းနေအမျိုးမျိုးစိုးစေးတွေနဲ့ဗန်စေးတွေနဲ့ညာစေးတွေနဲ့နော် အဲ့ဒီမှာရှိတဲ့ဆံမြင်လေးတွေအကုန်လုံးတခါနဲ့နုဖတ်ပြီးတော့အကုန်လုံးပြော့ပြောင်းပြီးနောက်မရှိဘဲနဲ့ကျွတ်ထွက်ကုန်ကြအောင်မယ်။ဆံမြင်နှားခြင်းလို့သိတယ်လှုပ်ကြအောင်။ဆံမြင်နှားခြင်းလို့လှုပ်ကြတဲ့တချို့ကလည်းဆီတွေဆိုးကြ။ဆံမြင်ကိုအမျိုးမျိုးဆီတွေဆိုးကြတာတခါများဒီမှာအခုဒီလိုရာသီကြီးပေါ့လေ။သီလရှင်ဝတ်တာ။တက္ကမကြီးအသက်50ကျော်ကျော်60လည်းနိဗ္ဗာန်အောင်ရှိနေပါပြီ။သီလရှင်ဝတ်သီလရှင်ဝတ်လာတော့အဲ့ဒီသီလရှင်ဝတ်မဲ့နေ့ကိုပဲသူကလည်းအိမ်မှာဖိတ်ရိပ်ပြီးကြွေးတော့ညကဘာလုပ်ထားလဲဆိုတော့ဆံမြင်ဆိုးဆေးတွေဆိုးထားဆံမြင်ဆိုးဆေးတွေဆိုးထားတော့ဆံမြင်ဆိုးဆေးတွေကမပြန့်မဲနဲ့ဟိုကွက်ဒီကွက်နဲ့ကွက်ပြီးတော့တခါလဲကောင်းနေတခါလဲဆေးတွေကစွဲအခုဆံမြင်ချလို့ညနေပိုင်းလာပြီးသီလရှင်ဝတ်လို့ဆံချတဲ့အခါကျတော့ကောင်းကြီးဟာကွက်ကြားကြီးပြည့်နေဆေးကောင်းကကွက်ကြားကြီးနဲ့ဘုန်းကြီးကလည်းဒီလိုဆေးတွေနဲ့ပတ်သက်ပြီးဘာမှသိတာမဟုတ်ဘူး။ဘာမှသိတာမဟုတ်တော့ဩဒီဒကမာကြီးခေါင်းနဲ့နော်။ဘာလို့များဖြစ်နေပါလဲ။ကိုယ်စိတ်ထဲကခေါင်းမှာဘာလို့များဖြစ်နေပါလဲ။တနာလား။ဆိုရင်ခေါင်းတွေကကွက်နေတာ။ခေါင်းကတော့ပြောင်နေအောင်ရိတ်ထားတယ်။ဒါပေမဲ့ဆေးတွေကကလည်းကွက်နေတာဆိုဟိုကွက်ဒီကွက်နဲ့ကွက်တယ်လား။ဒါနဲ့တရက်က၂ရက်၂ရက်က၃ရက်ဆိုတော့၃ရက်လောက်ရောက်တော့အဲ့ဒီမှာယောဂီအဲ့ဒီဒီလရှင်ဒကမာကြီးကိုဒကမာကြီးခေါင်းဘာလို့များဖြစ်နေတာလဲ။ဟုတ်တယ်တော့မင်းမိမင်းမိတယ်အဲ့ဒါဘာမှမသိဘူးလို့ तू ဆေးဆိုးထားလို့လူဖြစ်တယ်ဆိုတာဘုန်းကြီးမသိဘူးအဲ့ဒီကြတော့မှဘေးကအတူပါတဲ့တိလရှင်ဝတ်တဲ့တက္ကမတွေကရည်ကြတယ်ရည်ပြီးတော့အဲ့ဒါဖျားတဲ့သဘင်ကြီးဖြူလို့သဘင်မဲဆေးတွေဆိုးတာညီညာညာမဆိုးနိုင်မင်းနဲ့အဲ့ဒါဟိုဆိုးတွေဆိုမဆိုးတတ်ပဲနဲ့ဆိုးလို့ခေါင်းတွေကွက်နေတာဖျားတဲ့ခုထေချင်အောင်မကြွတ်တာလေခေါင်းတွေကွက်နေတာတော်သေးတာလို့ခေါင်းတွေတွေကွက်ရုံကွက်တာတခါလေအည်ပြားတွေများစားသွားရင်ခါလို့ခဲ့အောင်မယ်လို့တောင်ပြောရတာဒါကြောင့်မို့ဒီလိုသပင်းဆိုးဆေးတွေအခုခင်မှလည်းပဲအဲ့ဒီလိုဆိုးဆေးတွေအဆင်မပြေတဲ့အတွက်ကြောင့်မို့သပင်းတွေပါတာကျွတ်တာတွေမရှိပေဘူးလားညာရှိတယ်အခုလည်းရှိတာပဲအခုကြည့်ဒီအမျိုးသမီးလေးရဲ့သပင်းတွေဟာအင်မတန်ကောင်းမွန်တဲ့အခါကလာကြတော့လှပတော့အချင်းချင်းမနာလိုပြီးတော့ခေါင်းလျှော်ရည်ထဲမှာအဲ့ဒီမှာသပင်းကျွတ်တဲ့ဆေးရည်တွေထည့်လိုက်တာထည့်ပြီးတော့မတရားကြံစီလိုက်တော့ဟိုမျိုးသမီးလေးကကောင်းလျှော်တဲ့အခါသပင်းလေးခါလေအထွေးလိုက်ပြလိုက်ခုံကျုပ်ကိုအဲ့ဒီမှာအများရဲ့မြင်ကွင်းထဲမှာမနေရတော့ရှက်တဲ့အခါကျတော့တခါလေတဏှာကိုထွက်ပြေးပြီးတော့မြုပ်ပြင်းတဏှာမှာသွားပြီးတော့နေရအဲ့လိုနေတဲ့အခါမှာကိုယ်မှလည်းဘာမှလုပ်ကြတယ်မစားတတ်တော့အဲ့ဒီမှာအရက်ရောင်းပြီးတော့စားတယ်အဲ့လိုအရက်ရောင်းပြီးစားတဲ့အခါကလည်းကြတော့ဒီလိုပဲမြို့သားတွေလာပြီးအရက်တောက်ကြအရက်ဝဲတောက်ကြအဲ့ဒီမှာတနေ့မှာမြူသား၄ဦးဟာဝါဝကောင်းစားကောင်းတွေဝင်ပြီးတော့ချမ်းသာကြွယ်ဝတဲ့ပုံစံတွေဖြစ်မှာပေါ့အဲ့ဒီမှာလာပြီးအရက်တော့အရက်တော့အရက်တွေအလွန်ကြုံတော့တောက်ပြီးမူးရဲ့ခါကြတော့မပြန်နိုင်တော့ဘူးအဲ့ဒီမှာပဲတခါလေးပြက်လဲပြီးတော့အိတ်ကျော်ကုန်ညာအဲ့ဒီမှာသူတို့ရဲ့ပစ္စည်းတွေကအမှန်တန်မိုးကြီးတဲ့ပစ္စည်းတွေဖြစ်တဲ့အတွက်ကြောင့်ဒီမျိုးသမီးလေးကနေပြီးတော့အဲ့ဒီမျိုးသား၃ဦးရဲ့အဝတ်အစားတွေအကုန်လုံးချွတ်ချွတ်အဝတ်စားတွေအကုန်လုံးချွတ်ယူတယ်လက်ဝတ်လက်စားတွေရောဘာတွေရောအကုန်လုံးချွတ်ယူပြီးတော့ဒီနေရာနေလို့တော့မဖြစ်တော့ဘူးဒါတံမိုးကြီးတဲ့ပစ္စည်းတွေဆိုတော့တနေရာသွားမယ်ဆိုပြီးအဲ့ဒီကနေပြီးတော့ခိုးယူပြီးတနေရာသွားနေတယ်ဒါတွေရောင်းချပြီးတော့စားတော့ဒါပစ္စည်းဥစ္စာတွေကသူတို့ရဲ့အဝတ်တွေကတံမိုးကြီးတဲ့ဟာတွေဖြစ်မှာပေါ့အဲ့ဒါနဲ့တနေရာရောက်ပြီးသွားပြီးနေရင်းကနေနောက်တနေတော့ခါကလာယဟန်တော်လေးတပါးဆုံးကံကြွဆုံးကံကြွလာတဲ့ခါကလာကြတော့အဲ့ဒီမှာသူတရားတရားလေးဖြစ်လာတယ်ဒီတက္ကမတရားတရားလေးဖြစ်လာတဲ့အတွက်ကြောင့်မို့နှမ်းညက်မုတ်ဆိုတော့နှမ်းညက်မုတ်ကိုလူတန်းတယ်လို့ဆိုပါတယ်။ဘုန်းကြီးတို့ခုခေတ်မှာဆိုရင်တော့နှမ်းပြက်မုတ်ပဲဖြစ်ပါလိမ့်မယ်။အဲဒီမှာနှမ်းပြက်မုတ်ကိုအဲဒီမှာယဟန်တော်လေးကိုတရားတရားထက်ထက်တန်တန်နဲ့လှူတယ်။လှူပြီးတဲ့အခါကျတော့သူဘာဆုတောင်းတယ်လဲဆိုတော့ဖြစ်နေရဘဝတိုင်းမှာတပည့်တော်ဆံပင်ဤကောင်းခြင်းနဲ့ပြည့်စုံမရစေ။ဆံပင်ကြီးရှိပြီးတော့အဖျားတွေကော့ပြီးတော့လှပ်ပါတဲ့ဆံမင်းပိုင်ရှင်ဖြစ်ပါရစေလို့ဆုတောင်းလိုက်တယ်။အဲ့ဒီသူဆုတောင်းတဲ့အချိန်မှာဒီဘဝကနေပြီးတော့သူကွယ်လွန်သွားတယ်။ကွယ်လွန်သွားတဲ့အခါကျတော့သူဘယ်မှာသွားဖြစ်လဲဆိုတော့သမုဒ္ဒရာတဲ့အလယ်မှာသွားပြီးတော့ဗိမာန်နဲ့အဲ့ဒီမှာဗိမာန်ကြီးနဲ့ရွှေဗိမာန်ကြီးနဲ့သွားပြီးတော့အဲ့ဒီမှာသွားဖြစ်တယ်။သွားဖြစ်တဲ့အခါဒီယဟန်တော်လေးကိုသူလှူခဲ့တဲ့ကုသိုလ်ကြောင့်ရွှေဘိမှန်နဲ့ဆံပင်တစ်ခါတည်းကောင်းခြင်းနဲ့ပြည့်စုံတယ်ဆံပင်တွေတကိုယ်လုံးကိုရှည်ကြီးပဲအောက်ကခြေမောက်ထီအောင်ခြေမောက်ထီအောင်ရောက်အောင်ဆံပင်တွေရှည်တယ်ဒါပေမဲ့သူတော်ဟန်ရဲ့အဝတ်စားတွေကိုသူခိုးယူခဲ့တဲ့အတွက်ကြောင့်သူ့မှာအဝတ်စားပလာနတ်တိဖြစ်နေတယ်ဘိမှန်ကတော့ဗာဘိမှန်ကြီးလေလူကတော့အဝတ်စားရှိသေးလား မရှိဘူးဒါဘာဖြစ်လို့အဝတ်စားမရှိတာလဲဆိုတော့သူလူဘဝကဘာလုပ်ခဲ့လို့လဲသူတော်ဘာရဲ့အဝတ်စားတွေခိုးယူခဲ့လို့အဲ့ဒီခိုးယူခဲ့တဲ့သူပြုတ်ခဲ့တဲ့အကုသိုလ်ကံဟာသူ့ကိုနောက်ကလိုက်ပြီးမကောင်းကျိုးရေးမပေးပေဘူးလားဟောအဝတ်စားပလန္နတိကိုလုံးတည်းဒါပေမဲ့သူဟာယဟန်တော်ကိုတရားတရားထက်ထက်တန်တန်နဲ့နှမ်းပြမုံလေးလှူပြီးဆူတောင်းခဲ့တဲ့အတွက်ကြောင့်ဆပင်ဤကောင်းခြင်းနဲ့မပြည့်စုံပေဘူးလားအဲ့ဒီမှာသူ့ရဲ့ခန္ဓာကိုယ်မှာအဝတ်စားမရှိပေမဲ့သူ့စပင်နဲ့တခါလဲအုပ်ပြီးကာဝယ်ထားလိုက်တယ်။အဲ့လိုလေးနေလိုက်တယ်။ရွှေဘိမှန်ကြီးနဲ့နေရတာလည်းပဲတရားတရားထက်ထက်တန်တန်နဲ့ဒီယဟန်တော်လေးကိုနှမ်းပြမို့လှူခဲ့တဲ့အတွက်ကုသိုလ်ကနေအဲ့ဒီကုသိုလ်ကနေပြီးတော့ဘိမှန်ကြီးနဲ့စံစားရတဲ့ဘဝဖြစ်တယ်။ကောင်းတဲ့ကံတွေပြုရင်ကောင်းကျိုးတွေမလာဘူးလား။မကောင်းတဲ့ကံကိုပြုရင်မကောင်းကျိုးတွေမလာဘူးလား။အေးမကောင်းကျိုးဆိုးကျိုးကြီးကြည်စံသူဟာရွှေဘိမှန်ကြီးနဲ့တော့လာပြီးစံစားရတယ်။သို့တော်လည်းပဲသူပြုတ်ခဲ့တယ်မကောင်းတဲ့ကံကအဲ့ဒီလိုက်ပြီးတော့အကျိုးပေးတယ်။အဲ့ဒီမှာလိုက်အကျိုးပေးတဲ့ကဒီမှာမှတ်သားစရာလေးအဲ့ဒီမှာပါတယ်။ဒီလောက်လေးနဲ့ဒီဝတ္ထုကြောင့်လေးကိုကိုကြီးရက်ထားလို့ရတယ်။ဒါပေမဲ့အဲ့ဒီမှာမှတ်သားစရာတစ်ခုပါတာကပါလဲဆိုတော့တန်ဝတ္ထိမြို့ကကုန်တယ်တွေ။အဲ့ဒီမှာလေသိန်းမိုးတွေနဲ့ကုန်ပစ္စည်းတွေအပြည့်တင်ပြီးတော့ကုန်ရောင်းကုန်ဝယ်သူ့အနာပုံမိဆိုတဲ့အရက်ကိုဒါဘုန်းကြီးတို့မြန်မာနိုင်ငံသူ့အနာပုံမိပေါ့။အဲ့ဒီမှာကုံရောင်းကုံဝယ်လာကြတဲ့အခါမှာပင်လေပြင်းမှာလေမုန်တိုင်းကြာပြီးတော့တင်းမောတွေပြက်သွားတယ်။အဲ့ဒီမှာတင်းမောတွေပြက်သွားရင်ကနေပြီးတော့ဘဲကိုရောက်သွားလေဆိုတော့အခုအဲ့ဒီပင်လေရဲ့သမုဒ္ဒရာရဲ့လေကောင်မှာရှိတယ်။ဒီအမျိုးသမီးရဲ့ဗိမာန်စီရောက်သွားတယ်။အဲ့ဒီမှာဗိမာန်စီရောက်သွားတဲ့အခါကလည်းကြာတော့အဲ့ဒီမှာဗိမာန်နဲ့ဝင်သွားတယ်။လူလေးတယောက်မှမရှိဘူး။မရှိတဲ့အခါကလည်းကြာတော့ကုံတယ်တွေကဒီထဲမှာဒီဗိမာန်ရှင်ဟာဘသူလဲမေးတဲ့အခါကြာတော့ဟိုရဲ့အတန်ပေးတယ်ဥမာအဖြစ်ဒီထဲမောက်လေးကနေပြီးတော့မျက်နှာကိုလည်းပြတယ်။အဲတော့မျက်နှာပြတော့ဘိမရှင်နဲ့တွေ့ကျင်ပါလေ၊စကားပြောကျင်ပါလေ၊ပြင်မဲ့ကိုထွက်ခဲ့ပါ။အဲလိုလူလားနတ်လားဆိုတော့မေးတဲ့အခါကျတော့မှဟိုကပြင်မဲ့မထွက်ရဲဘူး။သူ့မှာအဝတ်စားပလန္နတိဖြစ်နေလို့မထွက်ရဲတဲ့အကြောင်းကိုပြောတဲ့အခါကလည်းကြတော့"ကဲဒီလိုဆိုရင်ကုံတယ်များကသူတို့မှာအဝတ်ထည်အပူပါပါလေ။ကဲအဲ့ဒီအဝတ်ထည်ကိုဝတ်ပြီးတော့ထွက်ခဲ့ပါ"ဆိုပြီးတော့သူတို့ရဲ့ပူပန်လာတဲ့အဝတ်ထည်ကိုလှမ်းပေးတယ်အဲ့လိုပေးတဲ့အခါကလာကြတော့ဒီမှာအဲ့ဒီသူတော်ဘာရဲ့ပစ္စည်းဥစ္စာတွေအဝတ်ထည်တွေခိုးယူခဲ့မိလို့အဝတ်စားပလန္နတိဖြစ်နေတယ်ပြောရရင်တော့နေ့မှစညမှခံဆိုတဲ့ဟိုနတ်တလဲပိတ္တာတလဲဒီလိုဖြစ်နေတာပါသူတို့ကအဲ့တော့အတုရကေပုံသားတွေလို့ခေါ်ရတာပေါ့ဒီပုဂ္ဂိုလ်တွေကအဲ့လိုနတ်တလဲပိတ္တာတလဲဒီလိုဖြစ်နေတာဒီလိုခံစားနေရတာဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီမှာအတင်းတို့ပေးတဲ့အဝတ်ထည်ကိုတဲ့ကျွန်ုပ်ယူလို့မရပါဘူးတကယ်လို့များကျွန်ုပ်ကိုအဝတ်အစားရစေခြင်းလို့ရှိရင်တဲ့တင်းတို့အဲမှာသီလသမာဓိနဲ့ပြည့်စုံတဲ့ကံကံဤအကျိုးကိုယုံကြည်တဲ့ဥပဒကတယောက်ပါပါလေတဲ့အဲ့ဒီဥပဒကတယောက်ကိုတဲ့အဲ့ဒီအဝတ်ထည်ကိုလှူဒန်းပြီးတော့ကျွန်ုပ်ကိုအမျှဝေပေးပါတဲ့သီလနဲ့ပြည့်စုံတဲ့ဥပဒကကိုဘာလှူဒန်းရမလဲအဝတ်ထည်ဒါယဟန်တန်ဃာမမဟုတ်ဘူးနော်တိလားရှိတဲ့ပုဂ္ဂိုလ်ကိုလှူပြီးရင်အမျှဝေလို့ရတယ်ဒါလေးကိုသဘောပေါက်တာပေါ့အခုဒီမှာတိလားနဲ့ပြည်စုံနေအဲ့ဒီဥပဒကကံကံဤကျိုးကိုယုံကြည်တဲ့ဖခင်ရဲ့တပည့်သားဥပဒကတယောက်ပါပါတယ်အဲ့ဒီဥပဒကကိုအဝတ်ထည်လှူပြီးတော့ကျွန်ုပ်ဟာအမျှတန်းဝေပါဒီလိုဆိုရင်ကျွန်ုပ်အဝတ်ထည်ရပါလိမ့်မယ်အဲ့ဒီနတ်သမီးကိုအဝတ်ထည်လေးဒီလိုပေးလို့ရပါမလားမရဘူးအဲ့ဒီမှာကုသိုလ်ကောင်းမှုပြုပြီးတော့ပေးရကုသိုလ်ကောင်းမှုပြုတဲ့ခံမှလေးပဲတိလားရှိတဲ့ပုဂ္ဂိုလ်ကိုမလုပ်ရတာနဲ့လှူရတာတိလားရှိတဲ့ပုဂ္ဂိုလ်ကိုရွေးချယ်လှူရတယ်ဟောအဝတ်ထည်လှူပြီးတော့အမျှဝေလိုက်တယ်ဆိုရင်ပဲအဲ့ဒီနတ်သမီးဟာတာရုခေါ်လိုက်တယ်အဲ့ဒီမှာတာရုလည်းခေါ်ဆိုလိုက်ရောတခါလေသူ့ရဲ့အဝတ်စားတွေအားလုံးပြည့်စုံသွားတယ်အဲ့ဒီကြမှာအပြင်ထွက်လာတယ်အဲ့လိုအပြင်ထွက်လာတဲ့အခါကျတော့မှကဲတင့်နတ်သမီးဘလို့ဖြစ်ရတာလဲဘိမှန်ကြီးကအင်မတန်မှကောင်းပါပြီတဲ့ဘာကြောင့်အဝတ်စားမရှိရတာလဲလို့မေးတော့မှအဲ့ဒီနတ်သမီးကသူပြုတ်ခဲ့တဲ့ကံတွေကိုသူပြောပြတယ်။ယခုလိုဗိမာန်နဲ့ဆံပင်ကြီးကောင်းခြင်းနဲ့ပြည့်စုံလာတာဟာကျွန်ုပ်ဟာနှမ်းညံ့မုတ်ကိုလှူပြီးယဟန်တော်ကိုလှူခဲ့လို့လှူပြီးဆူတောင်းခဲ့လို့ဒီရွှေဗိမာန်ကြီးစံစားရတာကလည်းတရားတရားထက်ထက်တန်တန်နဲ့လှူခဲ့လို့ဗိမာန်ကြီးနဲ့စံစားရပါတယ်။သို့တော်လည်းပဲစံစားရပြီမယ်လို့လည်းပဲကျွန်ုပ်ဟာသူတော်ဘာရဲ့အဝတ်အထည်တွေကိုခိုးယူခဲ့တဲ့အတွက်ကြောင့်ကျွန်ုပ်မှာအခုအဝတ်စားဗလန္နတိဖြစ်နေရပါတယ်။အဲ့တော့ကျွန်ုပ်ဒီကနေပြီးတော့လေးလံလွန်မြောက်လို့ရှိရင်လည်းပဲကျွန်ုပ်ဟာဒီဘဝကနေဆုတည်ပြီးတော့အပင်ငရဲကိုကျွန်ုပ်ရောက်ရှိရအောင်ပါပါခိုးခဲ့တဲ့အပြစ်ဘာလုပ်ခဲ့တဲ့အပြစ်လဲသူတော်ဘာရဲ့ပစ္စည်းကိုခိုးခဲ့တဲ့အပြစ်ကြောင့်အပင်ငရဲကိုရောက်အောင်ပါပါဆိုတော့ အဲ့ဒီမှာဒီလိုဆိုရင်ဟိုကဥပဒကကကဲလင်နာသမီးဘာမှမပူပါနဲ့ကျွန်တော်တို့တန်ဝတိမြို့ကိုပြန်ရောက်တဲ့အခါမှာဘုရားမှုရှိတဲ့တန်ဃာတော်များကိုတူတန်းပါမယ်ကုသိုလ်ကောင်းမှုပြုပြီးတော့အသင်နတ်သမီးကိုကျွန်တော်တို့အမျှတန်းပေးဝေပါမယ်အသင်သာဓုခေါ်ပါဖိမတကပြုတယ်ဒါလေးတွေမှတ်ထားနော်လှူဒန်းတဲ့အခါမှာတမလွန်ဘဝပြောင်းသွားတဲ့ပုဂ္ဂိုလ်အတွက်လှူဒန်းပြီဆိုရင်အလှကံပုဂ္ဂိုလ်သီလပြည့်စုံဖို့လိုသလားမလိုဘူးလားအဲ့ဒါလေးရေးကြည့်တယ်နော်တွေ့ကြရပောက်ကြရတွေ့တာကိုလှူပြီးမျှဝေနေလို့ရတာမဟုတ်ဘူးဒီမှာတကယ်အတူကံပုဂ္ဂိုလ်စင်ချုပ်ကနေပြီးတော့အင်းညတရနတ်သမီးတယောက်ကနေပြီးတော့အခုဒီအဝတ်ထည်လေးကိုသင်္ကန်းဖြစ်နေလှူဒန်းလိုက်ပါလေဒီအဝေးကနေပြီးတော့လေမြတ်စွာဘုရားအရှိခိုးပါလေဆိုပြီးတော့အဲ့ဒီမှာရှိခိုးဥချပြီးဒီအကြောင်းအရာလေးကိုလည်းလျှော့ပြပေးပါဆိုပြီးတော့လျှော့ပြလိုက်ပါလေနတ်သမီးလှူလိုက်တဲ့အဝတ်ထည်ကိုလည်းယူသွားတယ်ယူသွားပြီးတော့တန်ဝတိမျိုးရောက်တဲ့အခါမြတ်စွာဘုရားထံသွားပြီးတော့အဲ့ဒီမှာကိုယ်တို့ကံတို့များပြုဘုရားမှုရှိတဲ့တန်ဃာတော်များဆွမ်းများကံနတ်သမီးလူတိုင်းတဲ့အဝတ်အထည်ကိုလည်းမြတ်စွာဘုရားဆောက်တားပြီးလူတန်းပြီးအမြတမ်းဝေလိုက်တဲ့အခါကျတော့အဲ့ဒီနတ်သမီးဟာသာဓုခေါ်ဆိုနိုင်ပြီးတော့ဟောအပေဆင်းရဲတွေကလွတ်မြောက်ပြီးတော့နတ်ရွာသူပတိတို့ရောက်ရှိသွားတယ်အထက်နတ်ဘုံကိုရောက်ရှိသွားတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဟာကောင်းတဲ့ကုသိုလ်ကံတွေပြုရင်မိမိတို့ကကောင်းကျိုးတွေလာမှာလားဆုကျိုးတွေလာမှာလားတကယ်လို့မကောင်းကျိုးတွေပြုခဲ့ပြီဆိုရင်အဲ့ဒီမကောင်းတဲ့အကုသိုလ်အကျိုးတွေကရောဘာအကျိုးတွေလာမှာလဲဆိုကြည့်ဒီမကောင်းကျိုးတွေလာမယ်ဒါကြောင့်ဘုရားဗန္ဓဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဒီမကောင်းမှုဆိုရယ်သူတစ်ပါးရဲ့ပိုင်ရှင်မပေးတဲ့သူတစ်ပါးရဲ့ပစ္စည်းဥစ္စာတွေခိုးယူခြင်းမှာအသက်ထက်ဆုံးပါလို့ရမှာလဲရှောင်ကျင်ရမှာခေတ္တလေးဆိုလိုက်ရအောင်အဒိဏာတာကိုမိပါမှုဥစ္စာနေမွဲဥစ္စာနေမွဲစိရေငတ်ပြီလိုရှိမရလိုရှိမရဘောကပစ္စည်းဘောကပစ္စည်းရေမီတခိုးရေမီတခိုးမွေကံဇိုနှင်းမွေကံဇိုနှင်းမင်းဇိုအပြမင်းဇိုအပြဂျန်သူငါကြောင်ပြေပြာဥစ္စာပြေပြာဥစ္စာပြင်းများစွာတည်ပြေပြာစွာတည်ရှောင်းကအပြံအကျိုးတည်ရှောင်းကအပြံအကျိုးတည်အဒိဏာတာခိုးမိပါမှုဥစ္စာနေမွဲဆင်းရဲငတ်ပြီလိုရှိမရလိုရှိမရဘောကပျက်စီးဘောကပျက်စီးဟောသူတပိုင်းပစ္စည်းဥစ္စာကိုခိုးယူတဲ့ပုဂ္ဂိုလ်ဟာရှင်းလျာဘဝတိုင်းမှာပစ္စည်းဥစ္စာချမ်းသာမလားဆင်းရဲမလားပစ္စည်းဥစ္စာဆင်းရဲပြီဆိုရင်အစာရည်စာလည်းပဲငါပြမယ်အဝတ်အထည်လည်းပဲနွမ်းပါမယ်ဟုတ်တယ်မို့လားမိမိအလိုရှိတာတွေမိမိအလိုရှိတယ်လို့ရနိုင်ပါမလားမိမိကအစာဆိုရင်လည်းကောင်းကောင်းစားခြင်းလည်းမိမိမှာပစ္စည်းဥစ္စာမှမရှိပဲစားလို့ရပါမလားအဝတ်အထည်ကောင်းကောင်းဝတ်ခြင်းနဲ့မိမိမှာပစ္စည်းဥစ္စာမှမရှိပဲနဲ့အဝတ်အထည်ကောင်းကောင်းဝတ်လို့ရပါမလားဘာကြောင့်လဲသူတစ်ပါးရဲ့ပစ္စည်းခိုးခဲ့လို့လားမခိုးခဲ့လို့လားကိုယ်အလိုရှိတာတွေပြည့်စုံမလားမပြည့်စုံဘူးလားဟောမိမိရရှိတဲ့တကယ်လို့စီးတဲ့ဥစ္စာတွေပြည့်စုံလာပြီဆိုရင်လည်းရံမျိုးငါးပါးတစ်ပါးပါးကြောင့်ဒီပစ္စည်းဥစ္စာတွေဘာဖြစ်သွားလဲပျက်စီးသွားတယ်ဆိုတာကိုယ်အတိတ်ကမိမိသူတစ်ပါးရဲ့ပစ္စည်းဥစ္စာတွေခိုးယူလို့လားမခိုးယူလို့လားဒါလေးတွေနဲ့နှိုင်းချင်ကြည့်ဒီခေတ်ထဲမှာမိမိတို့တွေ့နေရတဲ့ပုံကိုယ်တွေကိုသူတို့ပြုတဲ့တန်တွေဒါကြောင့်မို့တချို့ပုံကိုယ်တွေများကိုယ့်ပစ္စည်းလေးပျောက်သွားရင်ပျောက်တာကိုမပြောရဲဘူးဘာလို့လဲမပြောရဲလဲဆိုတော့ကိုယ်ရှိတဲ့ကသူတစ်ပါးရဲ့ပစ္စည်းကိုကိုခိုးယူခဲ့လို့အခုကိုယ့်ပစ္စည်းကိုဘာလောက်ခံရတယ်အခိုးခံရတာကိုဟာအတိတ်ကဘာကြီးလဲတခိုးကြီးအောင်မလဲကိုအခုခိုးခံရတာအတိတ်ကတခိုးကြီးမို့ကိုဟာကိုပြန်ခိုးခံရတာအဲ့ဒါကိုအတိတ်ကြီးပြန်ပေါ်မှာဆိုတော့တချို့ဆိုရင်အသာလေးနေပြောက်သွားလဲဘာမှမပြောဘူးကိုပစ္စည်းပြောက်သွားလဲဘာမှမပြောဘူးသူများပြီမှာရှက်လုံးလို့ဘာလို့လဲဆိုကိုတိတ်ကကိုပစ္စည်းသူများပစ္စည်းခိုးခဲ့လို့ကိုအခုကိုခံရပြီဒါကြောင့်မို့ပစ္စည်းဥစ္စာတွေပစ္စည်းတွေဆိုတာဟာယင်းမိစတဲ့ဖြင့်တစ်မျိုးမျိုးကြောင့်ဉာဏ်မျိုးငါးပါးတစ်မျိုးမျိုးကြောင့်ဖြစ်စည်းလို့ပစ္စည်းသွားတယ်ဆိုတာဟာအတိတ်ကသူတစ်ပါးရဲ့ပစ္စည်းတွေကိုဖြစ်စည်းခဲ့နေလို့ဟုတ်တယ်မို့လားဆိုလိုက်ဘောကပစ္စည
်း
ဘောကပစ္စည်းယင်းမိတခိုးမွေကံဆိုနှင
်
မင်းဆိုအပြ
မင်းဆိုအပြ
ဂ ယံသူငါကြောင
့
်ယံ
သူငါကြောင
့်ပြပြဥစ္စာပြင်းများစွာသည
်
ရှောင်းကအပြံအကျိုးသည
်
ဒီတော့မိမိသူတော်ဘာနဲ့ပစ္စည်းဥစ္စာတွေခိုးယူမယ်ဆိုရင်ကတော့ပထမဦးဆုံးအပင်ငယ်တော့ရောက်ပြီအပင်ငယ်ကလွတ်ပြီဆိုရင်လည်းပဲလူဘဝရရင်ပစ္စည်းဥစ္စာချမ်းသာမလားမွဲမလားဗျာမွဲပြီဆင်းရဲပြီပစ္စည်းဥစ္စာတွေရှာလို့ရပြန်တော့လည်းပဲရန်သူမျိုးကမှတဘာဝကြောင့်ဒီပစ္စည်းလေးပါဖြစ်သွားမလဲပစ္စည်းသွားမှာပဲဒါကြောင့်မို့ဆင်းရဲမှာပဲဒါကြောင့်သူတော်ဘာရဲ့ပစ္စည်းဥစ္စာကိုမိမိတို့အသက်ထက်ဆုံးခိုးယူခြင်းမှမလုပ်ရမှာလဲရှောင်ရမယ်ရှောင်ရမယ်ဒီဆင်းရဲတွေကလွတ်အောင်မရှောင်လို့ရှိရင်ကတော့အဲ့ဒီပုဂ္ဂိုလ်ဟာတည်တည်ချမ်းမဲ့မှအပင်ငယ်ရောက်မြောက်မတည်ခင်မှာလည်းပဲသူတော်ဘာရဲ့ပစ္စည်းခိုးမိရင်မင်းပြင်းမင်းတန်အသိမခံရပြီဘူးလားညာမင်းပြင်းမင်းတန်သင်ခံရမယ်ဒါကြောင့်မို့ဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များဟာတုတ္တသက်ခြင်းမှလည်းမလုပ်ရမလဲသူတော်ဘာရဲ့ပစ္စည်းဥစ္စာမတရားယူခြင်းမှလည
်း
ရှောင်ခြင်းရမယ်နောက်နံပါတ်3ကကာမေတုမိစ္ဆာစာရဝေဒမနိတိကပရံသမารိယမြတ်မပိုင်ဆိုင်တဲ့ကာမဂုဏ်တို့ကိုပြင်မာကျူးလွန်ခြင်းမှမလုပ်ရမှာလေ။ရှောင်ကြဉ်ရမယ်။မပိုင်ဆိုင်တဲ့ကာမဂုဏ်ဆိုတာကရောက်ကြဆိုရင်လည်းပဲနင်းရှိတဲ့မယားနဲ့မပြင်မာမကျူးလွန်ရအောင်။ကိုယ်ပိုင်ဆိုင်တဲ့မိဘများသဘောတူအဲလိုစုလျားရဲ့ပတ်လက်ထထိမ်းရပြီးအတိအမှတ်ပြုပြီးတော့လက်မြထိမ်းရထားတဲ့ဇနီးမယားဆိုရင်ကိုယ်ပိုင်ဆိုင်တဲ့ကိုယ်ပိုင်ဆိုင်တဲ့ဇနီးမယားနဲ့ကိုဟာကိုမြမနိုင်တယ်ကျူလွန်နိုင်တယ်ကိုမပိုင်ဆိုင်တဲ့ဇနီးသူတစ်ပါးရဲ့လင်းရှိတဲ့အဲမယားကိုတွားပြီးတော့မိမိကမပြစ်မာရအောင်နောက်ပြီးတော့အုတ်ချင်းသူရှိနေတဲ့အမျိုးသမီးများကိုမပြစ်မာရအောင်မိဘအုတ်ချင်းသူရှိတယ်မောင်ဘွားအုတ်ချင်းသူရှိတယ်အဲအမတွေဦးလေးတွေတော်ကြီးတွေအုတ်ချင်းသူရှိတယ်အဲလိုအုတ်ချင်းသူရှိတဲ့အမျိုးသမီးများနဲ့လည်းပဲမပြင်းမာကောင်းဘူးမကျွလွန်ကောင်းဘူးအဲ့လိုပဲအမျိုးသမီးများကလည်းပဲမိမိရဲ့ပိုင်ဆိုင်တဲ့ခင်မောဖြစ်တဲ့ပုဂ္ဂိုလ်မှလွဲ၍အခြားဘုန်းကြီးတို့ယောဂီများအခြားသောမယားရှိတဲ့လင်ယောက်ျားနဲ့ပြင်းမာတင်သလားမပြင်းမာတဲ့မူလားလုံးဝမပြင်းမာရဘူးဒါရီရှောင်ရမယ်ကိုယ်ပိုင်ဆိုင်တဲ့ကိုယ့်ရဲ့မိဘများဆူလျားရဲ့ပတ်လက်ထထင်းများထားတဲ့ကိုယ့်ရဲ့လင်မောခင်ယောက်လင်းယောက်ျားနဲ့သာအတူတကွာမိမိတို့ပြန်မကျွလို့ရတယ်။အဲတော့မပန်းဆိုင်တဲ့ဥမာမယားရှိပြီးသားပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်လင်းယောက်ျားနဲ့ကိုမပြန်မရဘူးမကျွလို့ရအောင်။နောက်ပြီးတော့တခြားတခြားအမျိုးသားတွေနဲ့လည်းပဲကိုယ့်ရဲ့လင်းယောက်ျားမှလွဲပြီးအခြားအမျိုးသားတွေနဲ့ပြန်မကျွလို့ခြင်းမှလည်းပဲမလုပ်ရမှာလဲ။ရှောင်ကျင်ရမယ်။တကယ်လို့မိမိတို့ကမရှောင်ကျင်မိလို့ကျွလို့မိပြီဆိုရင်တော့အဲ့ဒီကာမိပုမိစ္ဆာစာရကကျူးလွန်တဲ့ပုဂ္ဂိုလ်အဲ့ဒီကျူးလွန်တဲ့ပုဂ္ဂိုလ်ဟာကာမိတုမိစ္ဆာစာရကံကြီးကျူးလွန်မိပြီဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဟာလူမုံများသလားလူချစ်လူငယ်များသလားအဲ့ဒီပုဂ္ဂိုလ်ဟာသူတော်ဟာရဲ့သာပြူတမီပြူတွေလိုက်ပြီးဖြစ်စည်းနေတယ်လိုက်ပြီးတော့ပုပန်းနေတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ပေါ်မှာအများသောပုဂ္ဂိုလ်တွေကချစ်ခင်သလားမုံညသလားညမုံညရဲ့အဲ့ဒီပုဂ္ဂိုလ်ကယံသူနည်းသလားယံသူများသလားဒီရန်သူလည်းများတယ်အဲဒီတော့ရန်သူများရုံနဲ့လားဆိုတော့အဲ့ဒီပုဂ္ဂိုလ်ချမ်းသာလည်းနည်းတယ်။ဘာကြောင့်လဲဆိုတော့လူမောင်းများတဲ့အတွက်ကြောင့်အခြားအခြားပုဂ္ဂိုလ်တွေရဲ့မိမိပုံမှာအဲရိုက်နှက်မှာထိုးခုတ်မှာစသည်ဖြင့်ကြောက်ရွံ့နေရတဲ့အတွက်ကြောင့်သူနေရတာခြံရတာချမ်းသာသလားဆင်းရဲသလားညာဆင်းရဲတယ်။ဒါတည်တည်ချမ်းမဲ့မှာလည်းပဲအဲ့ဒီလိုမကောင်းမှုပြုခဲ့တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်အပင်ငရဲကရောလွတ်ပါမလားမသိနေအချိန်လေးအတွင်းမှာလေပဲသူတစ်ပါးရဲ့သားပြုမယားပြုကိုတွားပြီးတော့မိမိပြင်မာကျွလို့မိပြီဆိုရင်တရားတစ်ပေါင်းနဲ့မရင်ဆိုင်ရပြီဘူးလားဟေးအဲ့ဒီမှာတရားတစ်ပေါင်းလေးလည်းရင်ဆိုင်ရမယ်အချို့နှောင်းလေးလည်းခံရအောင်မယ်အဲတေတိလိချမ်းမဲ့မှလည်းအပင်ငရဲရအောင်မယ်အဲ့ဒီကနေပြီးတော့အပင်ငရဲကလွတ်လွတ်လူပုံလူလောကရောက်လာပြန်ပြီဆိုရင်လည်းပဲယောက်ျားဖြစ်ပြန်တော့လေပဲယောက်ျားသာဖြစ်လာတာအဲ့ဒီယောက်ျားကယောက်ျားမစစ်ဘဲနဲ့မိမစိတ်ဝင်နေတဲ့ပုဂ္ဂိုလ်ဖြစ်တတ်တယ်။ဒါဘုရားဟောတာလား။ဆရာတော်ကပြောနေတာလေ။အမေဆရာတော်ကရည်စရာတွေပြောတယ်မထင်နဲ့။အဲ့ဒါဘုရားဟောတာလား။အဲ့လိုသူတော်ဘာရဲ့တာမယတာပြုံမယတို့တွေပြန်မကျွလွန်ခဲ့တဲ့ပုဂ္ဂိုလ်တွေဟာဒီဘဝမှာပြန်ပြီးတော့လူတော့ဖြစ်လာတယ်။ယောက်ျားဖြစ်လာပြီဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာတဲ့ယောက်ျားမပြီးမတတ်လာပြီးဖြစ်တတ်တယ်။
နှပုံးပန်းတို့ဖြစ်တတ်တယ်တဲ့နှပုံးပန်းတို့ဆိုတာတခါတည်းရံမှာယောက်ျားစိတ်တခါတည်းရံမှာမိန်းမစိတ်အဲ့လိုဖြစ်နေတာနှပုံးပန်းတို့ဆိုတာယောက်ျားစိတ်ဖြစ်တဲ့ကဖြစ်လိုက်မိန်းမစိတ်ဖြစ်တဲ့ကဖြစ်လိုက်တခါတည်းရံမှာလာဆန်းရက်မှာယောက်ျားစိတ်ဖြစ်တယ်လာခွေရက်မှာမိန်းမစိတ်ဖြစ်သွားအဲ့လိုတွေတခါရဲ့နှပုံးပန်းတို့ဖြစ်ယောက်ျားပြီးတာလားမပြီးတာဘူးလားမပြီးတာဘူးနော်အဲ့လိုပုဂ္ဂိုလ်တွေဟာအတိတ်ကသူတစ်ပါးရဲ့သားပြုမယားပြုတွေပြင်မာလို့လားမပြင်မာခဲ့လို့လားပြင်မာခဲ့လို့ဟောယောက်ျားဖြစ်လာရင်ဖြစ်လာကြတော့လေယုံညာနဲ့အမျိုးမှလာပြီးတော့ဖြစ်တယ်အဲ့မှာယုံညာနဲ့အမျိုးမှလာပြီးတော့ဖြစ်ရတဲ့အတွေ့သူ့ရဲ့အိန္ဒြေတွေဟာလည်းသူအင်မတန်မှတိတ်ငယ်တယ်တဲ့ဒါကြောင့်ဓာနိစ္စပြီးတော့ဘုန်းကြီးတို့ရွှေကျင်ဆရာတော်ဘုရားကြီးကမိစ္ဆာစာရကျူးလွန်ကလေတဲ့မုံညာသူများရန်သူပွား၍မုံတဲ့ပုဂ္ဂိုလ်တိတ်ညာကိုမကောင်းတဲ့သူတစ်ပါးရဲ့တားပြူမရာသူတွေကိုမတရားလိုက်ပြုကျင့်တဲ့ပုဂ္ဂိုလ်ပေါ်မှာလူချင်းလူပြင်းများသလားလူမုန်းများသလားသူရန်သူနည်းသလားရန်သူများသလားသူရန်သူများတာပဲဒါကြောင့်ကင်တန်လေးဆိုလိုက်မိစ္ဆာစာရကျူးလွန်ကလေမုန်းကြသူများရန်သူပွား၍ရှာပါလက်တိတ်ချမ်းသာစိတ်ဤလန္နာပါရီနေပြီးတော့သူကိုယ်စိတ်ဒီဘယ်တော့မှမချမ်းသာဘူးတဲ့ချမ်းသာစိတ်တဲ့။နောက်အိတ်ချီပန်းတို့မျိုးယုတ်ခါကညံ့နာမလှအရှက်ရလျေလက္ခဏာအိန္ဒြေယွင်းသွေးချို့သိမ်ໂຍຍຍມຍາສວາຊິດູກວາດີຊິດູກວາດີຊ່ອງກະອຈັນອຈູດີຊ່ອງກະອຈັນອຈູດີເກດີເດີ້ຕູລະວາຍແຕາຢູ່ຕະມີຢູ່ຕູລະວາຍແລະລິນຍောက်ຈາອဲຫາຍແລະພောက်ປຽຈູ້ຫຼົນແລະປົກກະຫາຕີຕີຊາແມ່ມາເປບົງໂຕຈາຍောက်ປີໂຊສິນຍດຸກຂາຍောက်ວ່າແລະမသိမိမှာလည်းပဲအဲ့ဒီမှာတရားတပောင်နေရင်ဆိုင်ရတတ်တယ်အစိုးရမင်းပြင့်မင်းတန်ခံရတတ်တယ်အဲ့ဒီပုဂ္ဂိုလ်ကိုမုန်းသူတွေရန်သူတွေအင်မတန်များတယ်နောက်မိမိရရှိတဲ့ပစ္စည်းဥစ္စာလည်းမရဘူးအဲ့ဒီပုဂ္ဂိုလ်ဟာပစ္စည်းဥစ္စာရှာပါတယ်ကိုယ်စိတ်နှစ်ပါးလည်းပဲမချမ်းသာဘူးရဲ့မိမဘဝကြီးကြီးတဲ့ဖြစ်တတ်တယ်တကယ်လို့ယောက်ျားဘဝရောက်ပြန်တော့လေပဲသောသောကပြောခဲ့တယ်မပြီးမသားယောက်ျားမပြီးမသားဖြစ်တတ်တယ်နှပုံးပန်းတော့ဖြစ်တတ်တယ်အခုခင်ဗျာခွန်ကြီးတော့ဒီမှာတော့တိတ်မတွေ့ဘူးပါဘူးညိုတဲ့ပါလေမှာတော့ရှိတယ်ပြောတာပဲအဲ့လိုပုဂ္ဂိုလ်ကြီးလေအဲ့တော့ယောက်ျားမပြီးမသားပုဂ္ဂိုလ်ဖြစ်တတ်တယ်တဲ့အဲ့လိုပေါ်ပြခဲ့တဲ့ပုဂ္ဂိုလ်ကြီးပေါ့တန်လေးတွေကိုသတိထားမိဖို့ပါနောက်တင်းကုတ်ခံရတဲ့တင်းကုတ်ခံရတခြားတခြားဘဝကြီးရောက်သွားပြီဆိုရင်လည်းအတင်းကုတ်ခံရတယ်တဲ့ယုံညံတော့အမျိုးမှဖြစ်ရတယ်တဲ့ရစီမဲ့လားမလှမပယူစင်းအင်ကစက်တည်းမရှိဖြစ်တတ်တယ်တဲ့နောက်ပြီးတော့သူတော်ဘာရဲ့သားစုသမီးမျိုးတွေကိုဖြစ်စေတတ်တဲ့အတွက်မိမိမှာချစ်သူတွေ့ပြီလေလို့ချစ်သူနဲ့ကွဲရတတ်တယ်ချစ်သူနဲ့ဗာဖြစ်ရတတ်တယ်ကွဲရတတ်တယ်အမြဲတမ်းစိုးရိမ်ပူပန်မှုတွေဖြစ်နေရတတ်တယ်တဲ့ဒါသူတော်ဘာရဲ့သားမျိုးသားပြုမိမ့်မှုများကိုသားပြုမရလိုများကိုတွားပြီးတော့ဖြစ်စည်းမိခဲ့တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအဲ့ဒီမကောင်းကျိုးတွေမခံစားရပြီဘူးလားအဲ့ဒါလေးနဲ့စမ်းပြီးတော့ကိုကြီးတို့တာရကလေးတစ်ခုထုတ်ပြီးပြောရရင်မြတ်စွာဘုရားရှင်ရဲ့အလုတ်ကျွေးဖြစ်တဲ့ညီတော်အာနန္ဒာဆိုတာမြတ်စွာဘုရားသာသနာမှာထင်ရှားခဲ့တယ်အဲ့တော့မြတ်စွာဘုရားရှင်ရဲ့ညီတော်ဖြစ်တဲ့ညီတော်အာနန္ဒာသူနုစဉ်ဘဝတစ်ခုသောဘဝကသူဟာဘာဖြစ်ခဲ့လဲဆိုတော့ပဋိင္တေဖြစ်ခဲ့တယ်ဘာဖြစ်ခဲ့လဲပဋိင္တေရွှေပဋိင္တေဖြစ်ခဲ့အဲဒါရွှေပဋိင္တေဖြစ်ခဲ့တဲ့အခါကလည်းကြတော့လူကလည်းရုပ်ချင်းရုပ်ဆင်းအင်္ဂါကအင်တန်လှပတန့်ရှင်းတတ်ရတယ်သူ့ရဲ့ရုပ်ဆင်းအင်္ဂါကအင်တန်မှတတ်ရလှပပြီးတော့ပစ္စည်းဥစ္စာကလည်းပေါ်များရွှေပဋိင္တေကိုပစ္စည်းဥစ္စာလည်းပေါ်များတယ်ချမ်းသာတယ်ရုပ်ရည်ကလည်းလှပတယ်ငွေကလည်းငွေရွယ်တယ်ဆိုတော့မိန်းကလေးတွေရဲ့ကြားထဲမှာအထူးရေပန်းစားတယ်တူပါအဲ့လိုအထူးရေပန်းစားလာတဲ့အခွင့်အရေးကိုယူပြီးတော့အဲ့ဒီမှာကာမပိုင်ရှိသည်ဖြစ်စီမရှိသည်ဖြစ်စီ သူအင်မတန်မှဉာဏ်နိုးပြီးသဘောကျပြီဆိုရင်အဲ့ဒီအမျိုးသမီးကိုသူရအောင်လိုက်တယ်ရအောင်လိုက်ပြီးတော့သူဖြစ်စီတယ်အဲ့တော့ကံပိုင်ရှိတယ်သူရဲ့နေအောင်ကြရှိတယ်မလို့လည်းပဲသူနှစ်သက်နေပြီဆိုရင်လိုက်တယ်သူကိုယ်၌ကလည်းပဲအင်မတန်ချုံမောလှပတဲ့အခါကလည်းကြတော့အမျိုးသမီးများကလည်းပဲမြင်တာနဲ့သူ့ပေါ်မှာစိတ်ကညွတ်တယ်ချမ်းလဲချမ်းသာတယ်ပစ္စည်းဥစ္စာနဲ့သုံးနိုင်ဖြုံးနိုင်နေဆိုတော့အင်မတန်ချမ်းသာတဲ့အတွက်ကြောင့်အဲ့ဒီမှာရုပ်ရည်ချုံမောလှပတဲ့မိန်းကလေးများသူအင်မတန်နှစ်သက်တဲ့မိန်းကလေးများဆိုရင်ကံပိုင်ရှိသည်ဖြစ်စီမရှိသည်ဖြစ်စီသူနဲ့ကင်းတဲ့ပုဂ္ဂိုလ်အင်မတန်ရှားတယ်အဲ့ဒီလောက်ကြည့်အောင်သူဟာအမျိုးသမီးများအပေါ်မှာသူပြင်းမာခဲ့တယ်ကျူးလွန်ခဲ့တယ်အဲ့လိုကျွလွန်လာခဲ့တဲ့အခါသူကွယ်လွန်သွားတယ်ဒီဘဝကနေအဲ့လိုကွယ်လွန်သွားတဲ့အခါကလာကြတော့သူတက်ရှိတင်ရှားရှိတော့မှလည်းပဲအဲ့လိုအမျိုးသမီးများကမပိုင်ဆိုင်တဲ့ကာမဂုဏ်တွေကိုပြင်မကျွလွန်တဲ့အတွက်သူ့ကိုမြင်နေမြအမျိုးသားပိုင်းဆိုင်ရာတွေကချစ်သလားမုန်းသလားနော်မုန်းနေသူ့ကိုမုန်းကြတယ်ဒီမိန်းကလေးတွေရဲ့ဆွေမျိုးသားချင်းတွေကလည်းဒီပုဂ္ဂိုလ်မုန်းကြတယ်သူ့မှလည်းပဲဒီမှာကံပိုင်နေရှိပြီးသားရှိပြီးသားပုဂ္ဂိုလ်တွေကိုဖြစ်စီတယ်အုတ်ထင်းသူရှိတယ်ရှိတဲ့ပုဂ္ဂိုလ်တွေကိုဖြစ်စီနေတဲ့အတွက်တယောက်လည်းမဟုတ်နှစ်ယောက်လည်းမဟုတ်တွေ့တဲ့မြတ်ပုဂ္ဂိုလ်တိုင်းနဲ့မလွဲမကင်းမချောင်အဲ့ဒီမှာတွေ့တိုင်းမချောင်ဆောင်ရွက်နေတဲ့ပုဂ္ဂိုလ်ပြမန်းနေတဲ့ကျွလွန်နေတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်လူမုံများအဲ့ဒီကနေပြီးတော့ကွယ်လွန်တဲ့အခါကာလကြတော့သူဘာဖြစ်သွားလဲဆိုတော့အပင်ငရဲကိုကြာတယ်တည်တည်အချမ်းမဲ့မှာဘယ်ကိုရောက်သွားတယ်ငရဲကိုကြာတယ်သူပြုတ်ခဲ့တဲ့အကုသို့ကံတွေကသူ့ကိုနတ်ပြည်ဆွဲပို့တာလားငရဲဆွဲချတာလားအဲ့ဒီမကောင်းမှုတွေပြုတဲ့ပုံကိုယ်ကြီးကတော့ဖက်တော်မှမလွတ်နိုင်ဘူးငရဲကအဲ့ဒီငရဲကနေလွတ်လာပြန်တော့လေပဲတဲ့သူဘာဖြစ်လာလဲဆိုတော့မြောက်ဘဝမှာသွားဖြစ်တယ်ဘာဘဝလဲလူဘဝတုန်းကဒီလောက်ချောလာတဲ့ပုံကမြောက်ဘဝသွားဖြစ်တယ်ဆိုတော့ကြည်တာကြည်တော့မြောက်ဘဝအဲ့ဒီမှာမြောက်ဘဝမှာသွားဖြစ်တဲ့ကမြောက်ထီးလေးသွားဖြစ်တယ်အဲ့ဒီကြတော့ဘာဖြစ်လာလဲဆိုတော့သူတို့မြောက်တယ်ဟာသူတင်းနဲ့သူအတင်းနဲ့သူအဖွဲနဲ့ရှိတယ်။အဲ့ဒါလည်းပဲဘုန်းကြီးကဟိုဘုန်းကြီးတို့ပုတ်ပန်းတောင်ပဲသွားကြည့်တယ်။ပုတ်ပန်းတောင်ပဲလည်းတွေ့ခဲ့တယ်။နောက်ပြီးတော့ဟိုမုံရော်ဘက်ကရွှေပန်းတောင်လို့ပါတောင်လို့ဆိုတာရှိတယ်။အဲ့ဒီမှာမြောက်တယ်အများကြီးပဲ။အဲ့ဒီအများကြီးရှိတဲ့ခံမှာဘုန်းကြီးအဲ့ဒီမှာခြေကလေးနေပြီးတော့ဒီမြောက်တယ်ကိုလိမ့်လာ။လိမ့်လာတဲ့ခံမှာရွှေပန်းတောင်ဘက်ကမြောက်အတင်းအဖွဲကဒီဘက်ကတောင်ဘက်ကအဖွဲကိုမရောဘူး။သူ့ဖက်နဲ့သူပဲ။သူ့အဆုနဲ့သူပဲသူ့အသင်းအဖွဲ့နဲ့သူပဲအဲ့ဒီအသင်းအဖွဲ့ထဲမှာအကြီးဆုံးမြောက်ဟာသူ့ရဲ့အန္တရာယ်ဖြစ်မဲ့မွေးလာတဲ့မြောက်မြောက်ကြီးလေးတွေဆိုရင်အားလုံးပဲသူကတင်းကွပ်ပြလိုက်တယ်တင်းကွပ်ပြလိုက်တယ်ဆိုတာသူ့ရဲ့ဝေဘာလေးကိုတစ်ခါနဲ့ကိုက်ချပြလိုက်တယ်မြောက်မြောက်ထီးကြီးကမြောက်တိုးကြီးကအဲ့လိုကိုက်ချပြီးတော့တင်းကွပ်ပြလိုက်တယ်အဲ့တော့ဘာမှသုံးချလို့မရဘူးအဲ့ဒါနဲ့ခုနှစ်ရက်လောက်ဆိုရင်အဲ့ဒီမြောက်ကလေးခုနှစ်ရက်လောက်တည်းရှင်ခုနှစ်ရက်လောက်ဆိုရင်အဲ့ဒီမှာမြောက်တိုးကြီးကတင်းအုပ်ကြီးကနေပြီးတော့တခါလေအကုန်လုံးပါးစပ်နဲ့ကက်ပြပြလိုက်တာပဲတင်းကွပ်ပြလိုက်တယ်အဲ့ဒီဘဝကနေပြီးတော့ဒီမြောက်ကလေးသေသွားတဲ့အခါကျတော့ပြန်သွားဖြစ်တယ်နောက်တစ်ခါစိတ်သွားဖြစ်ပြန်စိတ်ဘဝရောက်ပြန်တော့လေဒီလိုပဲတင်းကွပ်ခံရပြန်တယ်အဲ့ဒါစိတ်ဘဝကသေသွားပြန်တော့ဘာဖြစ်လဲဆိုတော့နွားဘဝရောက်ပြန်တယ်နွားဘဝရဲ့ဒီလိုဘဝတွေမကောင်းတဲ့ဘဝတွေကြီးတွေရောက်နေတာဟာသူကရောကောင်းတာပြုလို့လားမကောင်းတာပြုလို့လားသူကမကောင်းတာတွေကြီးတွေပြုခဲ့တဲ့အတွက်အခုကြည်တယ်မကောင်းတဲ့ဘဝတွေကြီးတွေလက်ဖြစ်နေတာသူကအဲ့ဒီမှာနွားဘဝရောက်နွားဘဝရောက်ပြန်တော့လည်းပဲဒီလိုပဲငငယ်ရွယ်ရွယ်နဲ့တင်းကိုခံရတင်းကိုခံရပြီးတော့ငငယ်ရွယ်နဲ့အလုတ်ကြမ်းခိုင်းခိုင်းတော့သေးအဲ့ဒီကနေပြီးတော့တခါဘာဖြစ်လာလဲဆိုတော့လူဘဝကိုတော့ရောက်တယ်သူတစ်ပါးအိမ်မှာအစီကံလုပ်နေရတယ်ကျွန်မရဲ့တားလာဖြစ်တယ်တားယောက်ျားလေးတော့လာဖြစ်ပြီဒါပေမဲ့အဲ့ဒီမှာတားယောက်ျားလေးဖြစ်ပေမဲ့လို့သောသောကပြောတဲ့အတိုင်းယောက်ျားမဟုတ်မိန်းမမဟုတ်အဲ့လိုယောက်ျားပြီပြီတတမဟုတ်ပဲနဲ့အဲ့လိုဖြစ်လာတယ်တဲ့အဲ့ဒီမှာနှပုံပန်းတို့ဘဝဖြစ်လာတယ်အဲ့ဒီကနေပြီးတော့သူအသက်ရှည်သလားဆိုတော့လည်းပဲအဲ့ဒီဘဝမှာအသက်မရှည်ပြန်ဘူးအဲ့ဒီမှာငငယ်ရွယ်နဲ့ပဲအသက်30ကျော်လောက်မှာကွယ်လွန်သွားတယ်အဲ့ဒီမှာအသက်30ကျော်လောက်ကွယ်လွန်သွားပြီးတော့ဘယ်မှာသွားဖြစ်ပြန်တယ်ဆိုတော့ဆင်းရဲသားဘဝပဲသွားဖြစ်ပြန်တယ်လဲကူလီလဲတွေကိုကူလီလုပ်ရတယ်လဲကူလီရဲ့သမီးသွားဖြစ်ပြန်တယ်အမျိုးသမီးသွားဖြစ်တယ်အဲ့ဒီမှာအမျိုးသမီးသွားဖြစ်တဲ့အခါကလည်းကြတော့သူရဲ့ဘဝတွေအဲ့ဒီမှာအစင်းဆက်ရေးထားတာလေးတွေဘဝအစင်းတွေကိုရေးထားလို့အဲ့ဒီကနေပြီးတော့လဲကုံတီတွေကဒီလဲကူတီမှာအကျွေးတွေများအကျွေးတွေများတော့လဲကုံတီကနေပြီးတော့အဲ့ဒီသူ့ရဲ့သမီးငယ်လေးကိုတိမ့်သွားတိမ့်သွားတော့အရွယ်ရောက်လာတဲ့အခါရောက်ပြန်တော့အဲ့ဒီလဲကုံတီရဲ့သားကသဘောကျတယ်ဆိုပြီးတော့သူ့မှာလည်းဇနီးမယားတွေရှိရနေအဲ့ဒီလဲကူတီရဲ့သမီးလေးကိုတခါနဲ့16နှစ်သမီးအရွယ်မှာတိမ့်ပတ်လိုက်တယ်
အငယ်နောက်ပြင်းနဲ့တိမ့်ပိုက်တိမ့်ပိုက်ပြီးတော့ဒီအငယ်နောက်ဖြစ်ပြန်တော့သူ့ရဲ့ခင်မုန်းလင်းယောက်ျားရောမယားကြီးတွေရောကြီးပြူအောင်ဆိုပြီးတော့ဘယ်လိုပဲပြုစုလုပ်ကြွေးပေမဲ့မကြီးပြူဘူးအဲ့လိုစင်စင်ရဲရဲနဲ့ပဲသူ့ဘဝမှာနောက်ဆုံးဇတ်သိမ့်မလာဘူးပေါ့လေနောက်ဆုံးအနှင်ကံဘဝနဲ့အဲ့ဒီဘဝကနေတည်သွားတယ်အဲ့ဒီဘဝကတည်သွားတော့အဲ့ဒီတော့ကတော့သူဟာကြက်ကြက်နတ်နတ်ပြုစုခဲ့တဲ့လင်းယောက်ျားကိုလည်းသူ့ဝိရယကြီးအောင်ပြုစုခဲ့တယ်ကြည့်တဲ့ပုံကိုယ်တွေကိုလည်းပဲအလုံးပြည့်စုံခဲ့တဲ့အတွက်ကြောင့်တော့သူဒီဘဝကနေကွယ်လွန်သွားတယ်။ကွယ်လွန်သွားတဲ့အခါဘုန်းကြီးတို့ကောရမမြတ်စွာဘုရားလက်ထက်ရောက်။အဲဒီမှာအုပ်စင်ကြီးပြည်ရောက်တဲ့အခါကျတော့သူဟာတထေသမီးလေးလာဖြစ်တယ်။ဘာလာဖြစ်ပါလိမ့်မယ်။အဲဒီမှာတထေသမီးလေးလာဖြစ်တယ်။အဲလိုတထေသမီးလေးဖြစ်တဲ့အခါသူအရွယ်ရောက်။အရွယ်ရောက်တဲ့အခါကလည်းကျတော့သူတို့ဂုံးကြီးတူတဲ့ပေါ့လေတထေသားတူနဲ့ဆူလျာရက်ပါလက်ထက်တင်းညာပေးလိုက်တယ်။ဒါပေမဲ့လို့လည်းပဲလက်ထထင်းညာပေးလိုက်တဲ့အခါသူ့ဘက်ကမယားဝတ္တရားကြည်အောင်ဆိုပြီးတော့အဲ့ဒီမှာလင့်ဘက်ကမိပါရေရောဆွေမျိုးရေရောအာယုံကျင့်တော့ပေးเสียရှိတာပေးလောက်ကန်เสียရှိတာလောက်ကန်ပေးပေါ့လေအားလုံးလူလူသိမရှိပြုစုလှုပ်ကြွေးတယ်ဘယ်လိုမှမျက်နှာမရလင့်ရဲ့မိမိပေါ်မှာမြင်လို့တဲ့ကျင်နာတဲ့မျက်နှာအခွင့်သာပေးတဲ့မျက်နှာဘယ်လိုမှမရခဲ့ဘူးတဲ့အဲ့ဒါနဲ့နောက်ဆုံးလင်ကမနှစ်သက်တဲ့အခါကျတော့သူ့ကိုပြစ်သွားကြအဲ့ဒီမှာလင်ပြပဘဝနဲ့သူ့မှာနေရဗျာရောအဲ့ဒီလိုနဲ့သူဟာဒီလိုနေရင်းကနေပြီးတော့နောက်ထပ်ဒီနောက်တစ်ဆက်ကြဗျာနောက်ထပ်ဒီနောက်တစ်ဆက်ကြဗျာအိနောင်လေးကိုဘယ်နှစ်ထည်အောင်ဆက်ပြီးကြာတယ်လဲဆိုတော့30မြောက်ဆက်ကြအဲ့ဒီ30မြောက်လည်းပဲလင်ယောက်ျားတွေကပြစ်ပြစ်သွားတယ်သူကပြစ်ရတာမဟုတ်ဘူးနော်ဘသူတွေကပြစ်သွားတယ်လင်ယောက်ျားတွေကပြစ်သွားတာဒါဘသူပြုတ်ခဲ့တဲ့ကံလဲသူပြုတ်ခဲ့တဲ့ကံသူရဲ့သားပြုတ်သမီးမျိုးတွေကိုမတရားဖြစ်စည်းလာခဲ့တဲ့ကံနဲ့သူအခုဒုက္ခရောက်နေအဲ့လိုသူပြုတ်ခဲ့တဲ့ကံနဲ့သူပရင်းပဲဘဝကသူအင်မတန်မှမျက်နှာပွင့်လင်းနေပြီးတော့ရုပ်ရည်ချောမောမျက်နှာပွင့်လင်းပစ္စည်းဥစ္စာပေါများအဲ့ဒီချိန်ခါကာလတုန်းကပြုတ်မရှောင်အိုးမရှောင်အာလုံးဖြစ်စည်းလာခဲ့တဲ့ရှုပ်ခဲပွေခဲ့တဲ့များကာမိတုမိစ္ဆာစာရကံကြီးကျူးလွန်ခဲ့တဲ့များအခုဒီမှာဘဝတွေဆက်ခါဆက်ခါသူကျူးလွန်ခဲ့တဲ့အကုသို့ကံနေသူမခံရပြီဘူးလားဗျာခံရတယ်နောက်ဆုံးဘုန်းကြီးတို့ရသော်ဘုရားလက်ထက်တော်ခကလာဆိုတော့ဘိက္ခုနီတာသနာလေးရှိအဲ့ဒီမှာဇိနရတ္တာဆိုတဲ့ထေရီမန်းနဲ့တွေ့ရတယ်အဲ့ဒီမှာဇိနရတ္တာထေရီမန်းနဲ့တွေ့တယ်ခကလာကြတော့မှသူ့ရဲ့ဘဝဖြစ်ကြောင်းကုန်စင်သူ့ရဲ့လင်ယောက်ျားတွေကဘယ်လိုပဲပြုစုဘယ်လိုပဲလှုပ်ကျွေးလို့မှသူ့ကိုအကောင်းမထင်ကြဘူးအားလုံးကပြစ်ပြစ်ပြီးသွားကြတယ်ဒါကြောင့်နောက်ထပ်အိမ်အောင်မပြုတ်ပြရစင်နေတော့မပြုတ်လို့တော့ပါဘူးအဲ့ဒီမှာအရှင်မထံမှာပဲတပည့်တော်မှဘိက္ခုနီမှပြုတ်ပြရစီစိနရတ္တဘိက္ခုနီမထံမှာချင်းကန်ပြီးတော့အဲ့ဒီမှာ ქვენ တောင်းစိနရတ္တဘိက္ခုနီမကလည်းတဏှာဓာနဲ့သူ့ကိုဆန့်ချပြီးတော့ဘိက္ခုနီမပြုတ်ပေးလိုက်အဲ့ဒီမှာဘိက္ခုနီမပြုတ်ပြီးတဲ့အခါကလည်းကြတော့မှစိနရတ္တထေရီမရဲ့အဆိုးအမကို나ယူပြီးတော့အဲ့ဒီမှာတရားဘာဝနာကြီးကျင့်ပွားအားထုတ်တယ်အဲ့လိုကျင့်ပွားအားထုတ်လိုက်တဲ့အခါကလည်းကြတော့မှခိနိတာအတော်ကုန်ခံယဟန္တာထေရီမကြီးဖြစ်သွားအဲ့ဒီယဟန္တာထေရီမကြီးဖြစ်ပြီးဆိုမှသူမကောင်းမှုကာမိတုမိစ္ဆာစာရကံမကောင်းမှုတွေကျွတ်လွန်နေတယ်အဲ့ဒီမကောင်းကျိုးတွေအဲ့ဒီကြမ်းမှာအဆုံးသတ်သွားတာဒါကြောင့်ဘုန်းကြီးတို့ယောဂီများသူတော်ဘာရဲ့သားဖြူမယားဖြူသူတော်ဘာရဲ့လင်းယောက်ျားမပိုင်ဆိုင်တဲ့လင်းယောက်ျားတွေပြင်မှာကျွတ်လွန်မိမယ်ဆိုရင်မိမိတို့ကောင်းကျိုးတွေရမှာလားဆိုးကျိုးတွေရမှာလားကဲဒီတော့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းဗုဒ္ဓဘာသာဝင်ဖြစ်တဲ့အမျိုးသားတိုင်းအမျိုးသားတိုင်းမိမိမပိုင်ဆိုင်တဲ့ကာမဂုဏ်တွေပြင်မှာကျွတ်လွန်မှုတွေပြုရမလားမပြုရဘူးလားဘုရားဘာသာဝင်ဖြစ်တဲ့အမျိုးသမီးတိုင်းမိမိမပိုင်ဆိုင်တဲ့ကာမဂုဏ်တခြားလင်းယောက်ျားတွေတခြားအမျိုးသားတွေနဲ့မိမိကျူးလွန်ရမလားမကျူးလွန်ရဘူးလားဒါတွေကိုအတ္တတ္တပါလို့ဘုရားဘာသာဝင်မှန်တယ်မြတ်တ္တတ္တပါလို့ဘာလို့ရမှာလဲရှောင်ကျင်သွားရမယ်အဲ့ဒီကြတော့မှမိမိသီလစာရိတ္တသီလတွေစင်ကျင်မှာဟုတ်တယ်မို့လားအဲ့တော့တရဏဂုံတည်ရမယ်နံပါတ်၁ကနံပါတ်၂ကငါးပါးသီလငြင်းရမယ်နံပါတ်၃ကပါတယ်လေအသက်မွေးမှုစင်ကြရမယ်အဲ့တော့၅ပါးတည်လာတဲ့မှာအခု၃ပါးပြီးပြီဘယ်နှပါးပြီးသွားလဲဒီနာကြီးကလည်းပဲ၃နာရီထိုးပြီဒါကြောင့်မို့ဘုန်းကြီးတို့ဒီကနေ့တရားလေးသိမ့်မယ်သိမ့်တဲ့အခါမှာအဲ့ဒီဆောင်ပုဒ်ကလေးကိုရွတ်ဆိုပြီးတော့မှသိမ့်ရအောင်နော်နောက်ရက်ဒီမှာဒီ၅ပါးတည်လာလေးအဆုံးပြန်တက်ပြီမယ်သရဏဂုံတီပြင်စတိအာဇီတန်ရှင်ပါဆိုလိုက်ပါ ဩ ဒီ ီဆောင်ပုဒ်လေးကိုမှတ်တာနော်ဒါအနည်းဆုံးဗုဒ္ဓဘာသာဝင်များပြည့်စုံရမယ်အချက်ဘယ်နှချက်လဲ၃ချက်နံပါတ်၁ပြည့်စုံရမှာကဘာလဲလဲနံပါတ်၂ပြည့်စုံရမှာကအခု၅ပါးသီလကိုဟောကြားခဲ့တာဘယ်နှပါးပြီးသွားပြီလဲ၃ပါးပြီးသွားပြီနောက်ရဲ့မှာ၂ပါးဆက်ဟောပေးမယ်နော်အဲ့တော့တရဏဂုံတည်ပြီးတော့ပြည့်စုံ၅ပါးသီလမြဲရမယ်နောက်နံပါတ်၃ကအသက်မွေးမှုစင်ကြယ်ရမယ်အဲ့တော့ဒီ၃ပါးနဲ့ပြည့်စုံရင်အနည်းဆုံးဗုဒ္ဓဘာသာဝင်တယောက်ဖြစ်ပေဘူးလားဖြစ်ပါရင်ဒါကြောင့်မို့အဲ့ဒီတရဏဂုံနေတည်ပြီးတော့၅ပါးသီလတွေနဲ့အသက်တဆုံမြဲပြီးတော့အသက်မွေးမှုတွေလည်းစင်ကြယ်အောင်ဆောင်ထိန်နိုင်ကြပြီလျင်တကယ်ဗုဒ္ဓဘာသာဝင်ဆက်စစ်တယောက်ဖြစ်ကြပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးရဲ့အဆုံးအမဖြစ်တဲ့မဟာသတိပဋ္ဌာန်ဝိပဿနာအကျင့်မြတ်တရားတွေကိုလည်းပဲဆက်လက်ကြည်ကြံပွားများအားထုတ်ကြပြီးတော့မိမိတို့အလိုရှိအပ်သောစေခတ်သိငင်းရနိဗ္ဗာန်ကိုမညံပူညံဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း